Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံရ2025ခုနှစ်ဖေဖော်ဝါရီလ25ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့ Washington ကနေစတင်ထုတ်လွှင့်နေပါပြီ။မနက်6နာရီနဲ့6နာရီခွဲထိလိုင်းဒိုမီတာ25 30နဲ့40အပြင်မနက်9နာရီထိဒုတိယပိုင်းကိုတော့ VOA ရဲ့လူမှုမီဆွေနဲ့ VOA မြန်မာပိုင်းရဲ့ Internet Seminar Facebook နဲ့ YouTube တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလောပါ။
ရုရှားရဲ့ယူကရိန်းစစ်အဆုံးသတ်ဖို့နင်းနေပြီလို့မျှော်လင့်ကြောင်းအမေရိကန်သမ္မတထရန့်ကပြောလိုက်ပါတယ်။ယူကရိန်းနိုင်ငံအတွင်းကနေရုရှားတို့ချက်ချင်းရုတ်သိမ်းရင်းဥရောပထောက်ခံတဲ့ယူကရိန်းအရေးအဆိုပြုချက်ကိုကုလသမဂ္ဂအထွေထွေညီလာခံကအတည်ပြုလိုက်ပါတယ်။ Apple လုပ်ငန်းကြီးကအမေရိကန်မှာအလုပ်ကင်ပေါင်း 2,000 နီးပါးဖန်တီးပြီးရင်းနှီးမြှုပ်နှံမှုလည်းတိုးချဲ့ဖို့ရှိနေပါတယ်။
သမ္မတဒေါ်နယ်ထရမ့်တာဝန်ယူပြီးတော့တလအကြာအမေရိကန်တွေကြားစီးပွားရေးနဲ့ပတ်သက်တဲ့အမြင်ကိုလည်းသတင်းတွေအပြင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်။ပြည်တွင်းသတင်းတွေမှာတော့ရှမ်းပြည်မြောက်ပိုင်းမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကအစိမ့်ငွေဘုံတိုက်ခိုက်ခဲ့တယ်လို့ TNL ကဆွဆွဲလိုက်တဲ့သတင်းနဲ့အတူမကွေးတိုင်းတဲမှာစစ်တပ်ရဲ့လေကြောင်းထိုးစစ်တွေကြောင့်ကလေးငယ်အပါအဝင်လူတွေထိခိုက်သေဆုံးနေရတဲ့သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ပွဲအစီအစဉ်တွေမှာတော့တွေ့ဆုံမေးမြန်းခန်းစီးပွားရေးကဏ္ဍနဲ့လူမှုရှုခင်းအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်တဲ့ဒီကိုဦးတင်မောင်သားပြောပြပါမယ်ရှင
်ယူကရိန်းနဲ့ရုရှားစစ်အဆုံးသတ်ဖို့နီးနေပြီလို့မျှော်လင့်နေတဲ့အကြောင်းတနင်္လာနေ့မှာပြင်သစ်သမ္မတနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်သမ္မတထရမ့်ကပြောလိုက်ပါတယ်ယူကရိန်းမှာဥရောပငြိမ်းချမ်းရေးတပ်တွေထားတာကိုရုရှားသမ္မတဗလာဒီမာပူတင်ကလက်ခံလိုက်မယ်လို့သူယုံကြည်တယ်လို့လည်းသမ္မတထရမ့်ကခေါင်းဆောင်နေရာအင်ပီရိုမှာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြပါတယ်မကြာမီရဲတပ်ပတ်တွေအတွင်းပဋိပက္ခဆုံးသတ်ပြီးအမေရိကန်ကပေးထားတဲ့ဒေါ်လာဘီလီယံ180ကိုတတ်တူဥဖော်ဖွင့်နဲ့ပြန်ပေးမဲ့သဘောတူညီချက်လက်မှတ်ရေးထိုးဖို့အတွက်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီအမေရိကန်ကိုမကြမီလာမယ်လို့မျှော်လင့်တဲ့အကြောင်းလဲသမ္မတထရမ့်ကပြောပါတယ်။သဘောတူညီချက်ကအလွန်ကိုနှိစက်နေပြီလို့ထရမ့်ကသတင်းစာရှင်းလင်းပွဲမှာဆိုပါတယ်။သဘောတူညီချက်မှာယူကရိန်းကနာဂလုံချိုရေးအာမခံချက်ကိုပါထည့်ခြင်းပေမဲ့ဒါနဲ့ပတ်သက်လို့ထရမ့်ကပြောမတော်ခဲ့ပါဘူး။သူတို့နှုတ်ဆွေးနွေးခဲ့တာအကျိုးရှိပြီးဥရောပကာကွယ်ရေးအတွက်ဥရောပနိုင်ငံတွေကပို့လို့ရမယ်ဆိုတာကိုပြည်သစ်သမ္မတမက်ခရွန်ကပူးတွဲသတင်းစာရှင်းလင်းပွဲမှာအသိမှတ်ပြောကြပါတယ်။ယူကရိန်းနဲ့ပတ်သက်လို့ငြိမ်းချမ်းရေးကအမကန်ချက်မရှိတဲ့အပြစ်ရတာမှဖြစ်တဲ့လို့ယူကရိန်းရဲ့အချုပ်ချာအာဏာကိုခွင့်ပြုတဲ့ငြိမ်းချမ်းရေးပဲဖြစ်ရပါမယ်လို့မက်ခရွန်ကဆိုပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်သုံးနှစ်မြောက်နေ့တနင်္လာနေ့ကစစ်ပွဲနဲ့ပတ်သက်လို့ကုလသမဂ္ဂထရီညီလာခံကဆုံးဖြတ်ချက်ချရမှာဥရောပကပြင်ဆင်လိုက်တဲ့အမေရိကန်ဆိုပြချက်ကိုအမေရိကန်ကမဲမပေးပဲနေခဲ့ပြီးဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်။တောက်ကြနေနေ့လည်းအထိယူကရိန်းကမူကြမ်းရေးဆွဲထားတဲ့ဆုံးဖြတ်ချက်ပဲရှိကြတာပါ။ဒါပေမဲ့ရင်းကြေးတို့သွားရလမ်းလို့အတိတ်ပဲရခေါင်းစဉ်နဲ့အမေရိကန်ကမူကြမ်းတရားအပြိုင်တင်လာခဲ့တာကိုဥရောပနိုင်ငံတွေကစာသားသုံးနေရာမှာပြင်ဆင်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်မူကြမ်းမှာမပါဝင်ခဲ့တဲ့စာသားတွေဖြစ်ကြတဲ့ယူကရိန်းကိုအပြေးအဝရုရှားရဲ့ကျူးကျော်မှုလို့စစ်ကိုညွှန်ဆိုခဲ့ပြီးကုလသမဂ္ဂဗရိညင်စာသားနဲ့အညီနိုင်ငံတကာကအသိမှတ်ပြုထားပြီးနေကြာအားလုံးကျုံးဝင်မြတ်တာရှိခမ်းမဲ့ငြိမ်းချမ်းရေးအဖြစ်တောင်းဆိုခဲ့တဲ့စာသားတွေကိုဥရောပနိုင်ငံတွေကပြင်ဆင်ခဲ့ကြတာပါ။ဒီပြစ်စင်အဆိုပြုချက်ကို63နိုင်ငံကထောက်ခံခဲ့ပြီး7နိုင်ငံကစတင်ပေးပေးခဲ့ကြတာကြောင့်အတည်ပြုလိုက်ပါတယ်။အမေရိကန်ပါဝင်83နိုင်ငံကမဲမပေးပဲနေခဲ့တာပါ။တနင်္လာနေ့ညနေမှာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကျင်းပဖို့ရှိပြီးအမေရိကန်နဲ့အပြိုင်ဥရောပနိုင်ငံတွေကလည်းပြင်ဆင်ထားတဲ့အဆိုပြုချက်ကိုတင်ရမှာဖြစ်ပါတယ်။ပြင်ဆင်ချက်ကိုဗီဒီယိုအနာသုံးပယ်ချမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအကြီးအကဲရရှိသူကတော့ပြောပါတယ်။တရုတ်ဟာရုရှားရဲ့အကန့်အသတ်မဲ့မိတ်ဖက်ဖြစ်တယ်လို့တရုတ်သမ္မတရှီကျင်းဖင်ကရုရှားသမ္မတပူတင်ကိုတနင်္လာနေ့ယူကရိန်းကိုရုရှားကျူးကျော်တဲ့တတိယနှစ်ပတ်တဲ့နေ့မှာဖုန်းကနေပြောလိုက်ပါတယ်။တရုတ်နဲ့ရုရှားဆက်ဆံရေးမှာအတူမရှိမဟာဗျူဟာတန်ဖိုးရှိပြီးတတိယနိုင်ငံဓမ္မမှုအဖွဲ့တရက်ကိုရည်ရွယ်တာဓမ္မမှုသူ့ဩဇာကြောင့်လုပ်ရတာမျိုးမဟုတ်ဘူးလို့ရှီကျင်းဖင်ကပြောကြားကြောင်းနိုင်ငံတော်ပိုင်းမီဒီယာကသတင်းမှာဖော်ပြပါတယ်။တရုတ်နဲ့ရုရှားရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံခြားမူဝါဒတွေဟာရည်ရှိသဘောဖြစ်တယ်လို့လည်းရှီကျင်းဖင်ကဆိုပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာယူကရိန်းကိုတိုက်အင်အားတောင်းချီပြီးမကျူးကျော်မီရက်တွေအတွင်းမှာတရုတ်နဲ့ရုရှားတို့ဟာအကန့်အသတ်မဲ့မဟာဗျူဟာမိတ်ဖက်တွေဖြစ်လဲကြီးညာခဲ့ပူးပါတယ်။တရုတ်ဆိုဟာယူကရိန်းရဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်ပေါ်ရှုတ်ချဖို့ညှင်းဆုပ်ခဲ့တာကြောင့်ဥရောပအမေရိကန်တို့နဲ့ဆက်ဆံရေးတင်းမာခဲ့ရပါတယ်။ဒါဟာတရုတ်နဲ့ရုရှားခေါင်းဆောင်နှစ်ယောက်တို့စကားပြောကြတာဒုတိယကြိမ်လည်းဖြစ်ပါတယ်။ ထရမ့်နဲ့ဘလို့ဆက်ဆံရေးထူထောင်မလဲဆိုတဲ့အကြောင်းကိုဇန်နဝါရီလအတွင်းကပထမကြိမ်ဖြစ်ပြောခဲ့ကြပါသေးတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်သမ္မတရှီဂျင်းဖင်ရုရှားသမ္မတပူတင်နဲ့အကြိမ်40ကျော်တွေ့ဆုံခဲ့ကြပြီးတရုတ်ကိုရုရှားရဲ့မဟာမိတ်ဖြစ်ပူတင်ကမကြာခင်လတွေအတွင်းကပြောကြားခဲ့ပါတယ်
VOA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်အင်္ဂါမနက်သတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်အမေရိကန်နည်းပညာကုမ္ပဏီ Apple ဟာအလုပ်ပေါင်း 2,000 ကျော်ဖန်တီးဖို့လာမယ့်လနေ့အမေရိကန်နိုင်ငံမှာအမေရိကန်ဒေါ်လာသန်းပေါင်း 500 ဘီလီယံရင်းနှီးမြှုပ်နှံမယ်လို့ Apple ကကြေညာလိုက်ပါတယ်။ပြည်နယ်ခုပြည်နယ်မှာ Apple ကိုတွေ့ချက်မယ်လို့ဆိုပါတယ်။ Texas ပြည်နယ်မှာ 23,200 စတရမီတာရှိတဲ့စက်ရုံတစ်ခုကို 2026 မှာဖွင့်မယ်လို့ Apple ကကြေညာလိုက်ပါတယ်။အမေရိကန်သမ္မတ Trump ကို Apple ရဲ့အလုပ်မှုဆောင်အရာရှိ Tim Cook ကတွေ့ဆုံခဲ့ပြီးတရက်ကြာမှာအခုလိုကြေညာချက်ထွက်လာခဲ့တာပါ။အခုလိုရင်းနှီးမြှုပ်နှံမှုအတွက် Apple နဲ့ CEO Tim Cook ကိုကျေးဇူးတင်ကြောင်း Truth Social လူမှုမီဒီယာမှာတနင်္လာနေ့မနေ့ကသမ္မတ Trump ကရေးသားခဲ့ပါတယ်။ကျွန်တော်တို့လုပ်နေတာတွေကိုယုံကြည်မှုမရှိဘဲစဲစစ်တောင်ရင်းနှီးမြှုပ်နှံမှာမဟုတ်ပါဘူးလို့ Trump ကဆိုပါတယ်။လက်ရှိချိန်နေ့ထိ Apple ပစ္စည်းတွေကိုနိုင်ငံခြားမှာပဲထုတ်လုပ်တက်ဆင်တာဖြစ်ပါတယ်။အများစုကတရုတ်မှာလုပ်တာပါ။ February လအစောပိုင်းမှာ Trump ကအခွန်ဆရာခိုင်နှုန်းချလိုက်တာမို့အဲ့ဒီပစ္စည်းတွေလည်းအခွန်ချခါကိန်းကျုံနေရတာပါ။နိုင်ငံတကာထုတ်လို့ရေးကွင်းဆက်ပေါ်အားထားနေရတာလျှော့ချဖို့အတွက်အမေရိကန်နိုင်ငံအရီဇိုနာပြည်နယ်ကထိုင်ဝမ်ဆီမီကွန်ဒက်တာကုမ္ပဏီဘိုင်ဆက်ယုံမှာ Apple ပစ္စည်းတွေမှာတုံတဲ့ချစ်တွေကိုထုတ်လုပ်မယ်လို့ဇန်နဝါရီလတုန်းက Apple ကကြေညာခဲ့ပါသေးတယ်။အီရန်ရဲ့ရေနံအတွက်ပစ္စည်းတွေရောင်းချပို့ဆောင်မှာပါဝင်တဲ့လူ30ကျော်နဲ့သင်္ဘောတွေကိုအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကပိတ်ဆို့အရေးယူလိုက်ပါတယ်။ UAE နဲ့ဟောင်ကောင်ကရေနံပွဲစားတွေအိန္ဒိယနဲ့တရုတ်ကရေနံတင်သင်းပေါ်စီမံခန့်ခွဲသူတွေမန်နေဂျာတွေအမျိုးသားအီရန်ရေနံကုမ္ပဏီ NIOC အကြီးအကဲနဲ့အီရန်ရေနံဂိတ်များကုမ္ပဏီ IOTC တို့ကိုအရေးယူလိုက်တာပါအမေရိကန်ဒေါ်လာသန်းရာပေါင်းများစွာတန်တဲ့ရေနံစိမ့်စီပေါင်းသန်းဆယ်ချီပြီးပိတ်ဆို့အရေးယူလိုက်တဲ့သင်းပေါ်တွေကပို့ပေးခဲ့တယ်လို့ဗန်ဒိုင်းဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်အီရန်ဟာရေနံရောင်းအောင်နောက်ခွဲကသင်းပေါ်တွေရေချောင်းပို့ကိုလုပ်ငန်းရှင်တွေနဲ့ပွဲစားတွေရဲ့ကိုရက်ကိုအားကိုးပြီးလှုပ်ဆောင်နေပါတယ်ရတဲ့ငွေနဲ့မတိမငိမ့်ဖြစ်စေတဲ့လောက်ရတွေလုပ်နေတယ်လို့ဗန်ဒိုင်းဝန်ကြီးစကော့ဘက်ဆန်ကပြောကြားပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအတွက်အစိုးရငွေမဝေးအောင်ရည်ရွယ်ပြီးအီရန်နိုင်ငံရဲ့အဓိကစီးပွားရေးကဏ္ဍတွေကိုပြစ်မှတ်ထားလို့ပိတ်ဆို့အရေးယူတာဖြစ်ပါတယ်။အဒီပြစ်မှတ်တွေနဲ့အလုပ်လုပ်ဖို့အမေရိကန်နိုင်ငံသားတွေနဲ့အဖွဲ့အစည်းတွေကိုလည်းပိတ်ဆို့အရေးယူရမှာတားမြစ်ထားပါတယ်။အမေရိကန်လက်ထက်မှာရှိတဲ့အဲ့ဒီပြစ်မှတ်တွေနဲ့ပတ်သက်တဲ့ပိုင်ဆိုင်မှုတွေကိုလည်းရွှေ့ပြောင်းလွှဲယူခွင့်ပိတ်ပင်ထားပါတယ်။နိုင်ငံလုံးဆိုင်ရာသကဝိုင်းညီလာခံကိုစီးရီးယားနိုင်ငံမှာတင်းလာနေကစတင်လိုက်ပါတယ်။အခုပြောင်းဆိုင်ရာတရားပြတာမှုဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေသစ်ရေးဆွဲရေး institution များပြုပြင်တည်ဆောက်ရေးပုဂ္ဂလိကလွတ်လပ်ခွင့်အရက်ပက်အဖွဲ့အစည်းများရဲ့အခန်းကဏ္ဍနဲ့တိုက်ပြည်ရဲ့စီးပွားရေးတွေကိုအလုံးယုံဆွေးနွေးပွဲတွေအဖြစ်တင်းလာနေတဲ့အင်္ဂါနေ့တွေမှာနှစ်ရက်ကြာဆွေးနွေးကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေတိုက်ပြည်ရဲ့ခေါင်းဆောင်တွေစဉ်းစားနိုင်အောင်အကြံပြုချက်တွေတင်ပြသွားမှာဖြစ်ပေမဲ့အဲ့ဒီအကြံပြုချက်တွေအတိုင်းလုပ်ကိုလုပ်ရမယ်ဆိုတဲ့စီးနောင်ထားမှုတော့မရှိပါဘူး။ညီလာခံကျင်းပမယ်ဆိုတာကိုတည့်ရဲ့အလိုတင်းကုန်တွေနေကမှကြီးညာလိုက်တာဖြစ်ပါတယ်။ညီလာခံတယောက်မဲ့ဥယေကို400ကနေ1000ထိမှန်းထားတယ်လို့ညီလာခံကျင်းပရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူဟာဆန်အယ်ဒါခင်ကမကြီးညာမီနေရဲ့အလိုမှာပြောပါတယ်။စီးရီးယားလူဖွဲ့စည်းအတွင်းပါဝင်တဲ့အစိပ်ပိုင်းအသီးသီးကကိုစားပြုနိုင်အောင်ဒီလကကျင်းပရေးကော်မတီကစီးရီးယားနိုင်ငံတလွားမှာအစည်းအဝေးပေါင်း30ကျင်းပခဲ့ပြီးလူ4000ကျော်တက်ရောက်ခဲ့ကြတယ်လို့တင်းငွေတွေကပြောကြောင်းနိုင်ငံတော်ပိုင်သတင်းဌာန SAN ကသတင်းဖော်ပြပါတယ်။ကတ်တူမျိုးတွေရဲ့စီးရီးယားဒီမိုကရက်တစ်အင်အားစု SDF ကိုတော့နိုင်ငံလုံးဆိုင်ရာသကဝိုင်းညီလာခံဖိတ်တာမတွေ့ရသေးပါဘူး။
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့သတင်းဆောင်မတွေနဲ့သတင်းပတ်ဆက်အစီအစဉ်တွေကိုဆက်တိုက်တင်ဆက်သွားပါမယ်။အရင်ဆုံးနိုင်ငံတကာသတင်းနဲ့ဆက်ရအောင်ပါ။ အမေရိကန်မဲဆန္ဒရှင်တွေကြားမှာလွှဲမှုကြီးကြပ်ရေးနဲ့စီးပွားရေးကိစ္စတွေကိုအဓိကထားပြီးတော့2024ခုနှစ်နိုဝင်ဘာလကအမေရိကန်ရွေးကောက်ပွဲမှာမဲပေးခဲ့ကြတာပါအခုသမ္မတဒေါ်နယ်ထရမ့်တာဝန်ယူလာတဲ့တလအလအတွင်းအမေရိကန်စီးပွားရေးအပေါ်မှာအမေရိကန်တွေကြားဘလို့သဘောထားရှိနေကြပါပြီလဲကယ်လီဖိုးနီးယားကနေ VOA သတင်းထောက်ဂီနာဒူလော့ပေးပို့တဲ့သတင်းအချက်အလက်တွေနဲ့အတူ VOA သတင်းထောက်ဘာရိုနီကာအီဂလီစီယပ်ကမြို့တော်ဝါရှင်တန်ဒီစီကလူတချို့နဲ့စကားပြောမေးမြန်းပြီးတော့သတင်းဆောင်မပေးပို့ထားပါတယ်မတ်တင်ကြီးထိုက်ပြောပြပေးမှာပါ
ဇန်နဝါရီလအတွင်းအမေရိကန်ရဲ့ငွေကြေးဖောင်းပွမှုက300ခန်းနှုန်းတိုးလာပြီးမဲ့ကယ်လီဖိုးနီးယားပြည်နယ်ဆီမီဘယ်လီကသမ္မတထရန့်ကိုထောက်ခံသူတွေကတော့အစိုးရအနေနဲ့ကင်တွယ်နိုင်မယ်လို့ယုံကြည်ကြပါတယ်။သမ္မတထရန့်ကိုထောက်ခံသူဂျက်မီယာလစ်က
ကုန်စည်နှုန်းတွေကြီးမြင့်ကုန်တာကုန်စည်နှုန်းတွေပြန်ကျတော့တဲ့အကြောင်းရင်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့စီးပွားရေးကိုပြန်တက်မှတ်ပြီးရင်တော့ဈေးတွေကဆက်တက်တော့မှာမဟုတ်ပါဘူး။
သမ္မတထရန့်ကိုထောက်ခံသူရီဘက်ကဂျူစီနိုကလည်း
I just paid 20 cents
မနေ့ကကော့စကိုမှာတက်စီတကလန်ကိုပြား20ပို့ပြီးတော့ပေးခဲ့ရပါတယ်။ဒါပေမဲ့ကျမအတွက်တော့အကြောင်းမဟုတ်ပါဘူး။နောက်ပိုင်းကျရင်စီးပွားရေးတက်လာရင်ကျမကလေးတွေအတွက်တနည်းတစ်ပုံအကျိုးရှိစေမှာပါ
။သမ္မတထရန့်ရဲ့တခြားနိုင်ငံတွေအပေါ်သွင်းခုန်ကုန်ကောက်မဲ့ရေးကကုန်စည်နှုန်းပိုတက်သွားစေနိုင်တယ်ဆိုတဲ့စီးပွားရေးပညာရှင်တို့ရဲ့စိုးရိမ်ချက်ကိုမီခေဘာနက်ကီကသိတော့အရေးမထားပါဘူး
။ The tariffs I think are necessary.
ဩဇာရှိဖို့အတွက်သွင်းကုန်ခွန်ကောက်ဖို့လိုတယ်ထင်ပါတယ်။တခြားနိုင်ငံတွေကနေဝယ်ယူတာတွေနဲ့တခြားနိုင်ငံတွေကကျွန်တော်တို့ထံကဝယ်ယူတဲ့အခါမှာလည်းမျက်မျက်တာဖြစ်သွားဖို့လိုအပ်ပါတယ်
။ဗာဂျီးနီးယားပြည်နယ် Force Church ကကာဝါရှော့ပိုင်ရှင် Archley ကတော့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုမဲပေးခဲ့တာပါ။ကပြင်းမှုလူတွေကငွေသုံးဖို့ချိန်ဆလာတာကြောင့်ဖောက်တယ်ရော့လာတာနဲ့ကြုံနေရပါတယ်။အပိုးပစ္စည်းတွေအပေါ်သွင်းကုန်ကုန်ကောက်လာရင်ဖောက်တယ်တွေအပေါ်မှာငွေပိုတောင်းရတော့မှလည်းဖြစ်ပါတယ်
။ I'm not Dubai part
ကျွန်တော်တို့ကတော့ကနေဒါ၊မက္ကဆီကိုတရုတ်ပြည်တို့ကနေအပိုးပစ္စည်းတွေတိုက်ရိုက်မဝယ်ပါဘူး။ပွဲစားရှိပါတယ်။သူတို့ကငွေပိုတောင်းရင်ကျွန်တော်တို့ကလည်းဈေးနှုန်းမြင့်ရမှာပါ။ဒီလိုမလုပ်ရင်လည်းလုပ်ငန်းလက်ပတ်နိုင်မှာမဟုတ်ပါဘူး။
မြို့တော် DC ကစားတောက်ဆိုင်ပိုင်ရှင် Douglas Crocker ကလည်းသမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုမဲထည့်ခဲ့သူပါငွေကြေးဖောင်းပွားမှုတိုးလာတာကြောင့်လုပ်ငန်းမှာသူလည်းအပြောင်းအလဲတွေလုပ်နေရပါတယ
် We dealt a number of different
wholesale ၎င်းဝယ်လည်းအများအပြားနဲ့ကျွန်တော်တို့ဆက်ဆံရပါတယ်အခုတော့ကျွန်တော်တို့အနေနဲ့ trader ရေးနဲ့ပစ္စည်းဝယ်တဲ့နေရာမှာဈေးနှုန်းကိုအထူးသတိထားနေကြရပါတယ
် Constantine Stavropoulos ကလည်းမြို့တော် DC ကစားတောက်ဆိုင်ပိုင်ရှင်ဖြစ်ပါတယ်မက္ကဆီကိုကထောပတ်တီလိုပစ္စည်းတွေအပေါ်သွင်းကုန်ကုန်ကောက်ယူရာကြောင့်ဟင်းပွဲတချို့ကိုမဖြစ်မနေစည်းမြင့်လာရနိုင်ပါတယ်။သမ္မတထရန့်ကိုမဲမထည့်ခဲ့ပေမဲ့လည်းသမ္မတအဆိုပြုထားတဲ့မူဝါဒတချို့ဟာစီးပွားရေးကိုလမ်းကြောင်းမှန်ပေါ်ရောက်စေမယ်လို့သူကအကောင်းမြင်ပါတယ်
။ My only hope is that
ဘုန်းနန်းတွေအတွက်ပေါ့ဆူးကြီးတစ်အပေါ်မှာအခွန်မကောက်ဘူးဆိုတာကိုသူ့အနေနဲ့ဆောင်ရွက်လာဖို့သာကျွန်တော်မျှော်လင့်ပါတယ်။ဒါဟာဆိုရင်ကျွန်တော်တို့စားတောက်ဆိုင်လုပ်ငန်းကဏ္ဍကိုအထောက်အကူဖြစ်စေမဲ့တိုးတက်မှုကြီးတစ်ခုဖြစ်ပါလိမ့်မယ်။
သမ္မတထရန့်ဆိုရအနေနဲ့စွန့်အင်စင်းနှုံရော့ချရေးဆောင်ရွက်စီလိုပြီးဒါဟာကုန်စည်သေးယူပို့ဆောင်ရေးအပေါ်မှာတည်ရမှုရှိတယ်လို့လည်းသူကထပ်လောင်းပြောပါတယ်ရှင
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတဲ့င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတဲ့င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကတဲ့င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်ခုတော့ပြည်ရင်းသတင်းတွေပဲဆက်ရအောင်ပါရှမ်းပြည်မြောက်ပိုင်းနှောင်းချိုးမြို့နယ်အတွင်းစစ်ကောင်စီနဲ့တိုက်ပွဲပြင်းထန်နေပြီးတင်းငွေတွေကစစ်ကောင်စီဘက်ကအစိမ့်ွေပုံတုံးပြီးတော့တက်ခတ်ခဲ့တယ်လို့တရနယ်အလေကဆွဆွဲလိုက်ပါတယ်တိုက်ပွဲအတွင်းမှာရဲဘော်10ဦးလောက်အစိမ့်ွေတင်ခတ်ရမှာမူဝေအော်အနာမောပနာအောက်ဆီဂျင်ကျတော့တဲ့ဖြစ်ခဲ့တယ်လို့တရနယ်လေကပြောပါတယ်ရန်ကုန်ကပေးပို့တဲ့တင်းငွေတော့ဦးတင်မောင်တန်းတင်ပြထားပါတယ်
စစ်ကောင်စီနဲ့တရနယ်လေကိုယ်စားလှယ်ဖွဲ့ဟာတရုတ်နိုင်ငံကုဘင်းမြို့မှာဒီလလည်းတွေ့ဆုံဆွေးနွေးခဲ့ပြီးမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်နောင်ချုံမြို့နယ်အတွင်းမှာတိုက်ပွဲတွေပြန်လည်ပြင်းထန်လာနေတာပါဒ တင်းကလူတွေကဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကအစိမ့်ငွေပုံအသုံးပြုတိုက်ခိုက်ခဲ့တယ်လို့ TNL ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOA ကိုပြောပါတယ်
အမနေ့ကတော့ဒီနောင်ချိုတောင်ရှိနဲ့မမော်ကျမ်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်တိုက်ပွဲဖြစ်ပွားတဲ့ချိန်မှာစစ်ကောင်စီကအစိမ့်ငွေပုံတုံးပြီးတော့မှတိုက်ခိုက်တာမျိုးတွေ့ရပါတယ
်အမနေ့ကပြစ်တဲ့ပုံစံကလည်းနဲ့ကြီးကနေတစ်ဆင့်ပြစ်တာဖြစ်ပါတယ
်ဒီပြစ်ခတ်မှုမှာတပ်သား10ဦးလောက်အစိမ့်ငွေတင်ပြီး4ဦးကပြင်းထန်ကြောင်းဆက်ပြောပါတယ်
ကျမတို့တပ်သားတွေကအစိမ့်ငွေပုံကျဲခံရပြီးတဲ့နောက်ပိုင်းမှာဆိုရင်တော့တပ်သားတွေကအသက်ရှူမြန်ဆန်တာပြီးတော့မူဝေတာမေးမတာဖြစ်တာပေါ့နော်စားတဲ့ဒီစိတ်လှုပ်ရှားမှမြန်တာပြီးတော့အောက်ဆီဂျင်တွေကျတာတို့စတာမျိုးတွေလက္ခဏာကိုတွေ့နေရပါတယ်အစိမ့်ငွေပုံကျဲတိုက်ခိုက်မှုမှာဆယ်ဦးထိပြီးတော့ပေါ့နော်၄ဦးကတော့ပြစ်ထန်ပါတယ်လက်ရှိကတော့သူတို့စိတ်ကူတာမှုခံယူနေပါတယ
်တင်းငွေတွေကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီကအစိမ့်ငွေပုံတိုက်ခိုက်တဲ့သတင်းနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရသေးသလိုစစ်ကောင်စီဘက်ကညှင်းဆိုတာလည်းမတွေ့ရပါဘူး2024ခုနှစ်ဒီဇင်ဘာလရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့နယ်အတွင်းတိုက်ပွဲမှာစစ်ကောင်စီဘက်ကအစိမ့်ငွေလုံတိုက်ခိုက်ခဲ့တယ်လို့ကရင်ပြည်မျိုးသားကာကွယ်တပ် KNDF ကသတင်းထုတ်ပြန်ခဲ့တယ်လို့2024ခုနှစ်ဇူလိုင်လနဲ့အောက်တိုဘာလနောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေမှာလည်းစစ်ကောင်စီဘက်ကအစိမ့်ငွေပုံသုံးခဲ့တယ်လို့DNL ကသတင်းထုတ်ပြန်ခဲ့ပါတယ်2023ခုနှစ်နိုဝင်ဘာလကဖြစ်ပွားခဲ့တဲ့နန်းခမ်းမြို့စခန်းသစ်ဂုံးတိုက်ပွဲမှာလည်းစစ်ကောင်စီဘက်ကအစိမ့်ငွေပုံတိုက်ခိုက်ခဲ့ကြောင်း DNL ကသတင်းထုတ်ပြန်ရမှာတော့စစ်ကောင်စီဘက်ကညှင်းဆို့ခဲ့ပူပါတယ
် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မနာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့မကွေးတိုင်းတက်ကစီရီသတင်းဖတ်ဆက်ရအောင်ပါမကွေးတိုင်းစစ်တပ်သရာမြို့နယ်ထဲမှာစစ်တပ်နဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလင်းငယ်တွေအပါအဝင်လူရှိဦးထက်မနဲ့တိတ်ဆုံးပြီးတော့ဒဏ်ရာရထားသူတွေထဲမှာလည်းအသက်အန္တရာယ်ဆိုရင်ရသူတွေရှိနေပါတယ်။ရန်ကုန်ကသတင်းပေးပို့ထားပါတယ်ကိုစံကျော်ဆက်ပြီးတော့ပြောပြပေးမှာပါ
။မကွေးတိုင်းစစ်တပ်သရာမြို့နယ်ကမုံညင်းကျေးရွာအနီးကစစ်ဘေးရှောင်တောင်သူတွေနေထိုင်တဲ့နေရာကိုဖေဖော်ဝါရီ23ရက်မနေ့အစောပိုင်းမှာလေထီးဆက်တက်ရင်နဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်တာကြောင့်တဲပေါ်ကျရောက်ပြီးဒေသခံတွေတိတ်ဆုံးခဲ့တာပါ။လေကြောင်းတိုက်ခိုက်မှုကြောင့်ခလီငယ်တွေအပါအဝင်ရှစ်ဦးသေဆုံးပြီး၅ဦးဒဏ်ရာရရှိခဲ့ပါတယ်ဒေသခံတူကအခုလိုပြောပါတယ
်သေဆုံးတာကတော့ရှစ်ဦးဗျအဲ့ထက်မှာဟိုအသက်၃နှစ်အရွယ်ရဲ့အသက်၁၀နှစ်အရွယ်ရဲ့ဒီကလေးတနေပါတယ်ထိခိုက်ဒဏ်ရာရတဲ့လူကတော့၅ဦးအဲ့ထက်မှာအသက်မပြေသေးတဲ့ဟို၁၄နှစ်အရွယ်အမျိုးသမီးဟိုကလေးငယ်လေးပေါ့နော်အဲ့တူပါဝင်၅ဦးပေါ့တဲ့ရူရဲ့အလဲကောင်တက်တယ်ဟိုကြာ
ဘုံကျဲတိုက်ခတ်ခံရတဲ့နေရာမှာတိုက်ပွဲဖြစ်တာမရှိပေမဲ့ပွင့်ဖြူနဲ့စေတုတ်တရာမျိုးနယ်တဲမှာစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေစစ်ရေးတင်းမာနေတာကြောင့်ဘေးလွတ်ရာတိမ်းရှောင်ပြီးတောထဲတွေမှာနေထိုင်ရင်းအခုလိုတိုက်ခတ်ခံရတာလည်းဖြစ်ပါတယ်ဒဏ်ရာရရှိသူတွေထဲမှာစိုးရိမ်ရသူတွေလည်းရှိပြီးဝေးလံတဲ့အတွက်ဆေးဝါးကုသမှုမလုံလောက်တဲ့အခြေအနေတွေကြုံတွေ့နေရပါတယ်ဘုံကျဲတိုက်ခတ်တာကြောင့်အိမ်မွေးတိရိစ္ဆာန်တိတ်ဆုံးတာတွေလည်းရှိခဲ့ပါသေးတယ်အခုတိုက်ခိုက်မှုဟာမကွေးတိုင်းတဲ့ဒုတိယအကြိမ်သေဆုံးမှုဖြစ်ပြီးအခုလဖေဖော်ဝါရီ၁ရက်နေ့ကလည်းပွင့်ဖြူမြို့နယ်ရေရင်ကျေးရွာကိုလေထီးဆက်တက်ရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့လို့တအူးသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့ပါသေးတယ်။အခုနောက်ပိုင်းမှာစစ်တပ်ကလက်နက်ကင်အားကောင်းတဲ့မကွေး၊စကိုင်း၊မန္တလေးစတဲ့မြို့တွေကို Jet Fighter တွေနဲ့လေထီးဆက်တက်ရင်တွေပို့အုံပြူပြီးတိုက်ခိုက်လာတာပါ။မြေပြင်မှာအင်အားနည်းနေပြီးလေထီးဆက်တက်ရင်တွေဟာ Jet Fighter တွေထက်ကုန်ကြားစရိတ်ပိုင်းမှာတက်တာလို့အခုလိုအုံပြူလာတာလို့မြောင်မြို့နယ်တော်လိုင်းတက်တာဝန်ရှိသူကိုစိန်ကျော်ကအခုလိုပြောပါတယ်
။ခုတော့ပို့ပြီးတော့ဆိုရင်မှုရှိလာတာပါလဲဆိုတော့ဟိုလေရင်နဲ့ဆိုရင်တော့အချက်ချင်း organize ဆိုတော့အတန်တော့ချားရတယ်ပေါ့နော်။အဲဒါပေမဲ့အခုပါရာမော်တာကြသူကဖြည်းဖြည်းနဲ့လာတယ်လာပြီးတော့မှရှင်းပြီးတော့ခြတယ်ပေါ့အဲအဲ့ဒါမျိုးဆိုပို့ပြီးတော့ပြည်သူတွေမှာစိုးရိမ်စိတ်တွေကြောက်တရားတွေပုံများတာပေါ့
ဖေဖော်ဝါရီလထဲမှာလေထီးဆက်တက်ရင်တွေကြောင့်တေဆုံးသူ15ဦးထံမှာရှိပြီးဒဏ်ရာရရှိသူ30နီးပါးရှိခဲ့ပါတယ်ဖေဖော်ဝါရီလ18ရက်ကလည်းသခိုင်းတိုင်းကဏီမြို့နယ်ချောင်းမအရှိရွာကိုလေထီးဆက်တက်ရင်နဲ့တိုက်ခိုက်ခဲ့တာကြောင့်5ဦးသေဆုံးပြီး20ဦးထက်မနည်းဒဏ်ရာရရှိခဲ့သလိုမုံရွာမြို့နယ်နဲ့ချောင်းမြို့နယ်တို့မှာလည်းလူသေဆုံးတာတွေရှိခဲ့ပါသေးတယ်ခင်ဗျာ
စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြည်သူတွေထိခိုက်ဒေဆုံးနေရတဲ့အကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်တင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရှမ်းကုန်မြို့မှာရောက်နေကြတဲ့ရခိုင်စစ်ဆောင်တချို့ကိုစစ်ကောင်စီဘက်ကထောက်ပံ့ကြေးပေးဖို့အတွက်လူရည်စင်ကောက်ခံတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ထောက်ပံ့ကြေးကိုလှဆင်ပေးအပ်သွားမယ်လို့လည်းရက်ွက်အုပ်ချုပ်ရေးမှူးတွေကပြောပါတယ်။ရန်ကုန်ရောက်ရခိုင်စစ်ဆောင်တချို့လူရည်စင်ကောက်ခံနေရတဲ့အခြေအနေသတင်းပေးပို့ထားတာကိုတော့ဆက်ပြီးတော့ရှုစားနားဆင်ပါရှင်။
ရခိုင်ပြည်နယ်တဲကစစ်ရေးပဋိပက္ခအခြေအနေကြောင့်
ဒေတာခန်ွေဟာရှန်ကုန်အပါအဝင်နေရာအသီးသီးမှာဆစ်ရှောင်နေရပါတယ်။ရက်ကွက်တွေထဲမှာစစ်ကောင်စီရဲ့အုပ်ချုပ်ရေးမှုတွေကလူဦးရေစီးရင်ကောက်ခံတာတွေဟာခက်ဆိတ်ဆိတ်ရှိနေပြီးတော့ပြည်ခဲ့တဲ့ရက်ပိုင်းထဲမှာရခိုင်စစ်ဘေးရှောင်တွေကိုထောက်ပံ့ခြင်းပေးအပ်ဖို့ဆိုပြီးစီးရင်ကောက်ခံခဲ့တယ်လို့အင်းစိန်ဒေတာခန်တို့ကပြောပါတယ်။
ဖြစ်ရှောင်တဲ့ဘုံလိုရခိုင်နေလေသူတို့ပြောရတယ်ရက်ကွက်ရုံကိုလာမယ်တဲ့ထောက်ပံ့ရင်ပြီးမယ်တဲ့အခုပြီးရတယ်နောက်လည်းပြီးပါမှာပေါ့နော်တကယ်လို့မှမလာပဲနဲ့နောက်တစ်ခေါက်ကျမှသူများတွေထုတ်လို့ရလို့အဆုံးအခေါက်ကမလာလိုက်ရတော့ဘာညာဆိုချင်မရဘူးတဲ့
ဆစ်ရှောင်လူရဲ့ကောက်ခံမီတပတ်အတွင်းမှာပဲအုတ်ချုပ်ရည်မှုရုံးမှာထောက်ပံ့ငွေထုတ်ယူဖို့အကြောင်းကြားခဲ့ပြီးတဦးကိုကျပ်1000လုံးပေးခဲ့တယ်လို့ပြောပါတယ်ရှိခိုင်ဘက်ကဆစ်ရှောင်တွေကိုမြို့နယ်အသီးသီးကရက်ွက်တွေမှာလူဦးရေစီးရင်ကောက်ခံတာတွေရှိနေတယ်လို့အိမ်ထောင်စုစီးရင်ရှိတဲ့ဒေသခံတွေကလည်းလူဦးရေစီးရင်ကောက်ခံတာတွေလုပ်နေတယ်လို့ပြောပါတယ်
။တဦး2000လို့ပြောတယ်။သူ့နန်းထဲမှာအိမ်ပေါင်းစီအကုန်လိုက်ကောက်ထားမှုဘူးလေ။စီးရင်ထဲမှာတော်တော်ပါပိတာပေါ့နော်။လူကြီးကသူ့ရဲ့စီးရင်ထဲမှာပါပိတာလို့လိုက်ကောက်ထားတယ်။ပြောတာတော့တော်တော်သကောင်စီးရင်အရာကောက်တယ်ပြောတယ်။ဒါပေမဲ့အိမ်တိုင်းမှာအဲ့စီးရင်ထဲမှာရှိတဲ့လူတွေလိုက်ကောက်တယ်လို့ပြောတာ။
နိုင်ငံရေးမှာဖြစ်ပွားနေတဲ့လက်နက်ကင်အခြေအနေတွေကြောင့်ရခိုင်အပါအဝင်တခြားပြည်နယ်နဲ့တိုင်းဒေသအသီးသီးကနေရန်ကုန်မြို့ကိုရွှေ့ပြောင်းနေထိုင်သူတွေလည်းရှိနေပါတယ်။ဒါပေမဲ့စစ်ရှောင်နေရသူတွေထက်မှရခိုင်စစ်ရှောင်တွေကလူရည်စင်းကပ်ရတာကစိုးရင်စရာဖြစ်တယ်လို့လည်းကြောင်မြောင်းမှနေထိုင်သူတူကပြောပါတယ်
။သူကစစ်ရှောင်တွေကောက်တယ်ဆိုလို့ရှိရင်လည်းပတ်သက်လိုက်ပြီးလဲဆိုရင်လည်းအညာတို့ဘာလို့ရှိတာလဲလေ။အညာပြီးတဲ့လူတွေပါညာရရတာမပေးဘဲနဲ့ရခိုင်ကပြီးတဲ့လူတွေကြတာပေးတယ်ဆိုတချို့ကြတော့ဒီထဲမှာသူ့လိုက်ကောက်လို့ရှင်ရှောင်းနေလို့ရှိရလေဟိုပတ်ဆံနေပါလေပြီးတော့ထွက်လာတော့ညာရပါတိကျတိရတယ်ကွာသူ့ကိုကြက်ရပါကြက်ရတော့မသိဘူးရခိုင်ဘက်ကတော့ဟိုဟာတော့နည်းနည်းအာယုံဆိုင်တဲ့ဘောပေါ့
စစ်မှုရန်ဥပဒေကြောင့်လူရဲ့စီးရင်ကောက်ယူရာတွေဆက်ပြီးတော့ရှိနေပါတယ်အခုအခါမှာစစ်ရှောင်းတွေအတွက်ထောက်ပံ့ကြေးဆိုပြီးတော့ရန်ကုန်မှာရောက်ရှိနေတဲ့ရခိုင်စစ်ရှောင်းတချို့ကိုတဦးကို2000ကျပ်နှုန်းနဲ့လစဉ်ထောက်ပံ့သွားမယ်လို့အုတ်ချုပ်ရေးမှုတွေကလည်းတစင်သိရပါတယ
် VOA မြန်မာပိုင်းရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ထိုင်းမြန်မာနယ်စပ်တက္ကရိုင်မဲဆောက်လေးစိတ်မှာနိုင်ငံခြားသား19ရက်ကိုတာဝန်ရှိသူတွေကခေါ်ယူစစ်ဆေးပြီးတော့ပြန်ပို့ဖို့ဆောင်ရွက်နေတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးကပြောပါတယ်။ကြားဖြန့် call center ဂိုင်းဝင်နေတဲ့လှူကုန်ကူးမှုတားကောင်တွေလို့တန်ရရှိတဲ့အဲ့ဒီနိုင်ငံခြားသားတွေကိုငွေလိမ်ဂိုင်းတွေစီပို့မယ်လို့ယူဆရတဲ့အကြောင်းမဲဆောက်လူဝင်မှုကြီးကြပ်ရေးကသတင်းထုတ်ပြန်ပါတယ်။ဒီတင်းကိုတော့ FOA သတင်းထောက်မိုင်းအေးမာကပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မြဝတီခရိုင်အတွင်းကcall center လေးလေးခိုင်းနေနဲ့ဆက်ဆက်ပတ်သက်နေတယ်လို့တန်လျာရှိသူနိုင်ငံသား19ဦးကိုမဲဆောက်လောက်ဝကကမဲဆောက်လေးစိတ်မှာဖမ်းဆီးလိုက်ပါတယ်သူတို့ကိုစစ်ဆေးရမှာအပြန်လည်လက်မှတ်ဝယ်ထားတယ်ဆိုတဲ့ဆိုင်ရွက်စာတမ်းတွေပါပေမဲ့အဲ့ဒါတွေဟာအတုလုပ်ထားတဲ့ဆိုင်ရွက်စာတမ်းတွေဖြစ်နေတဲ့အတွက်ကြောင့်တန်လျာရှိသူနိုင်ငံသားတွေကိုထိုင်းရနာပိုင်းတွေကပြန်ပို့ဖို့အတွက်လှုံ့ဆော်နေတာတွေ့ရတယ်ဆိုပြီးခရီးသွားတဦးကအခုလိုပြောပြပါတယ်
ဒီနေ့ကျွန်တော်တို့ဒီမဲဆောက်လေးဝင်ပါပါတော့ဒီနိုင်ငံသား19ရောက်ဖို့တို့ဟိုမတင်ပါလို့ဆိုပြီးတော့ဖြစ်လက်ကြတဲ့ကြောင့်တို့ဒီမှာပါလာတဲ့ဆိုင်ရဆိုင်ရနေရအတုလေးဖြစ်နေတယ်ခင်ဗျာဟုတ်အခုတို့အဲ19ရောက်လုံးတို့ပြန်ပြီးတော့ပြန်ပို့ဖို့လုပ်တယ်ဆန်းထားတယ်ပေါ့နော်အခုလည်းရှိရတော့တို့မှာပါတဲ့အပြန်ဘယ်လိုပိုကင်းနေတဲ့ဟာတွေကတော့အတုလေးဖြစ်နေတဲ့ကြောင့်မဟုတ်အခုကတို့ကဒီဆန်းတဲ့ကိစ္စတွေနဲ့အရန်ဟိုရှုပ်ထွေးနေရလို့ဒီကဝင်ရတဲ့နိုင်ငံသားတွေကိုအကုန်လုံးစစ်ဆေးရပါတော့ဟုတ်
စစ်ဆေးမှုကိုတော့နေကြဆောင်တက်ကအရာရှိတွေနဲ့တက်ခရိုင်လူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့ကအရာရှိများမဲဆောက်ရဲစခန်းကအရာရှိများနဲ့အုတ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတွေပါစစ်ဆေးခဲ့တာပါအခုအခါမှာတော့တက်ခရိုင်နယ်ကိုဝန်နာနဲ့တင်းကျပ်တဲ့စစ်ဆေးမှုတွေလုပ်နေပြီးမဲဆောက်ဝင်စစ်ဆေးရေးဂိတ်နှစ်ခုကလည်းနိုင်ငံသားသားခီးသွားတွေကိုတေချာစစ်ဆေးနေတာပါလေစိတ်မှာကောကားတွေကိုပါစစ်ဆေးနေပြီးပုံတွေကိုရိုက်ယူတာဘယ်နေရာကိုသွားမလဲဆိုတာတိတိကျကျမပြောနိုင်ရင်မဲဆောက်တဲ့ကိုတော့အဝင်မခံပဲပြန်ခိုင်းနေတာတွေလုပ်နေတယ်လို့လည်းပြောပါတယ
်ဘူးအခုလည်းရှိရသလိုဒီနိုင်ငံသားတွေပဲလာလာလေးနဲ့ပဲလာလာဒီကားနဲ့လာလာဒီတက်ခရိုင်နဲ့ဝင်ပြီးဆိုအရင်အားတွေကိုပို့ပြီးတော့တင်းကျပ်ပြီးစစ်ဆေးရမှာဟုတ်ကဲ့နိုင်ငံသားတွေမဟုတ်ဘဲနဲ့အခုမြန်မာလူမျိုးတွေဆိုရင်တော့တို့ပုံတွေရိုက်တယ်အဲဒီဆောက်တွေကိုလည်းတို့ဇိုးတဲ့ဟာတွေကိုတို့တို့ရိုက်ထားတယ်ဟုတ်အခုတို့အဲ့နိုင်ငံသားတချို့တော့ကိုလည်းတို့မတင်ပါဘူးဆိုရင်တို့မှာပါတဲ့စာအုပ်စာတွေကိုတကုတ်ရိုက်တယ်ပြီးမြန်မာတွေကိုလည်းတို့ရိုက်တယ်အခုလည်းရှိရတာ
နိုင်ငံသားခီးသွားတွေကိုတော့ထိုင်းဥပဒေမှာချမှတ်ထားတဲ့အချက်လက်တွေနဲ့ကန့်ညီမှုရှိမရှိအဲစင်းတိုင်ကြားတာတွေလုံမလုံကိုလည်းစစ်ဆေးနေပါတယ်သူတို့တွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုတော့လဝကကသတင်းမထုတ်ပြန်ခဲ့ပေမဲ့မျက်မြင်တွေ့ရသူတွေကတော့တရုတ်နိုင်ငံသားတွေအများစုပါဝင်တယ်လို့လည်းဆိုပါတယ်မတင်ငါဖြစ်ခံရတဲ့နိုင်ငံသားတွေရဲ့ခရီးသွားရာဇဝင်တွေကိုလည်းစစ်ဆေးနေပြီးရာဇဝင်မှုတွေနဲ့ပတ်သက်မှုတွေရှိခဲ့သလားဆိုတာတွေမဲဆောက်တဲ့နေဆက်တွေမှာဘလောက်ကြာကြာနေထိုင်ခဲ့ဘူးတဲ့မှတ်တမ်းတွေရှိသလဲဆိုတာတွေပါစစ်ဆေးနေပါတယ်လုံခြုံရေးအရစစ်ဆေးမှုတွေလုပ်နေတဲ့အတွက်နေဆက်ဝင်ပေါက်ထွက်ပေါက်တွေမှာလည်းထိုင်းနယ်ခြားဆောင်တပ်ကတင်းတင်းကြပ်ကြပ်စစ်ဆေးနေပါတယ်ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ထဲမှာလူကုန်ကူးမှုရဲ့တားကောင်တွေဖြစ်ခဲ့ရတဲ့နိုင်ငံသားသားအရေးအတွက်တောင်းတဲ့ချီရှိနေတဲ့အတွက်လဲထိုင်းနိုင်ငံကိုဖျက်ပြီးနောက်ထပ်လူကုန်ကူးမခံရအောင်သတိပေးချက်တွေသာမကစစ်ဆေးမှုတွေကိုလည်းတင်းတင်းကြပ်ကြပ်လှုပ်လာတာဖြစ်ပါတယ်ရှင်
။မအေးမှာတင်ပြပို့တော်တာပါရှင်။ခုတော့မှားမှန်မသိချတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အချက်အလက်နဲ့အတည်ပြုဖော်ပြထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုကိုတင်ဆက်ပါမယ်။ယူကရိန်းဟာအမေရိကန်ရဲ့စီးအကူအညီဒေါ်လာဘီလျံ100ကိုအလွဲသုံးစားလုပ်ခဲ့တယ်လို့ရုရှားသမ္မတဟောင်းဒီမီထရီမက်ဒီဗက်ဖ်ကဆွဆွဲထားပါတယ်ဒီဆွဆွဲမှုကမမှန်ပါဘူးအသေးစိတ်ကိုတော့အချက်လက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင်
ယူကရိန်းနိုင်ငံအတွက်ဒေါ်လာ184ဘီလျံကိုစီးရေးကူညီပေးဖို့အမေရိကန်လွှတ်တော်ကခွင့်ပြုထားပေမယ့်စုစုပေါင်းဒေါ်လာ86ဘီလျံပဲရရှိခဲ့တယ်လို့ AP သတင်းနဲ့ဖေဖော်ဝါရီ2ရက်နေ့ကတွေ့ဆုံမေးမြန်းခဲ့မှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောကြားသွားပါတယ်။ဒီမှာပဲလက်ရှိလုံခြုံရေးကောင်စီဒုတိယဥက္ကဋ္ဌဖြစ်တဲ့ရုရှားသမ္မတဟောင်းဒီမီထရီမက်ဗီဒက်ဖ်ကဇယ်လန်စကီဟာအမေရိကန်ထောက်ပံ့တဲ့ဒေါ်လာ100ဘီလျံတန်ပေါင်းတသိန်းခိုးယူခဲ့တာကိုဝန်ခံသွားကြောင်းTelegram စာမျက်နှာမှာရေးထားတာပါသူကဇယ်လန်စကီကိုဒုတိယကမ္ဘာစစ်ကာလအငင်းပွားပွဲယူကရိန်းမျိုးသားရေးဝါရီစတီဖန်ဘန်ဒေရာနဲ့ဆက်ဆက်ပြောဆိုသွားပါတယ်အမှန်တမ်းပြောကြတော့ဘန်ဒေရာအစိုးရရဲ့ခေါင်းဆောင်ကသူနဲ့သူ့အပေါင်းပါတွေဒေါ်လာ100ဘီလျံကိုအလွဲသုံးစားလုပ်ခဲ့တာဝန်ခံလိုက်တယ်လို့မက်ဒ်ဗက်ဒက်ဖ်ကရေးထားတာပါဒီဆွဆွဲချက်ကမမှန်ပါဘူးအမေရိကန်ကယူကရိန်းကိုပေးအပ်တဲ့အကူအညီတွေထဲမှာပျောက်ဆုံးနေတာဒါမှမဟုတ်ဝေကြီးခွာချတာမရှိပါဘူးအမေရိကန်လက်နဲ့ထုတ်လို့ရေးယူကရိန်းအတွက်စစ်ရေးနဲ့စစ်ရေးမဟုတ်တဲ့အထောက်ပံ့တွေဒေတာရင်းအကူအညီတွေအတွက်ဒေါ်လာ184ဘီလျံပေးဖို့အမေရိကန်ကရည်ရွယ်သတ်မှတ်ပေးခဲ့တာပါအဲ့ဒီထဲကမှဒေါ်လာ106ဘီလျံဟာယူကရိန်းအတွက်ဓာတ်ရိုက်အထောက်ပံ့ဖြစ်ပြီးတော့အဲ့ဒီထက်မှစစ်ရေးအတွက်ဒေါ်လာ 69.8 ဘီလျံဘတ်ဂျက်ထောက်ပံ့ငွေဒေါ်လာ 33.3 ဘီလျံလူသားချင်းစာနာမှုအကူအညီဒေါ်လာ 2.8 ဘီလျံလို့ပါတယ်လို့ဝါရှင်တန်အခြေစိုက်နိုင်ငံသားရေးရာကောင်စီကမှတ်တမ်းတင်ထားပါတယ်။လက်ချံငွေကိုတော့ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့အမေရိကန်လုပ်ငန်းဆောင်တာတွေအပြင်ရုရှားယူကရိန်းစစ်ပွဲကြောင့်ထိခိုက်ရတဲ့နိုင်ငံတွေတဲ့ထောက်ပံ့မှုတွေမှာသုံးပါတယ်။အဲ့ဒီငွေတွေကတော်တော်များများကိုအမေရိကန်ပြည်ရင်းမှာသုံးဆွဲတာဖြစ်ပြီးတော့ယူကရိန်းအတွက်နဲ့ပနဂွန်စစ်ဌာနချုပ်စူဇောင်းတုံမီထောက်ဖို့အတွက်လက်နက်ထုတ်လုပ်တဲ့စစ်ရုံတွေနဲ့လုပ်သားတွေအတွက်အသုံးပြုတာပါ။2023 November မှာ Washington Post သတင်းဆောင်မှာလည်းဒီ Ukraine အတွက် American ရဲ့စီးရေးအကူအညီဒေါ်လာ68ဘီလျံမှာ90ရာခိုင်နှုန်းနီးပါးကိုလက်နက်ထုတ်လုပ်ရေးနဲ့စုဆောင်းထားမဲ့လက်နက်တွေပြန်ပြုတ်ဖြည့်တင်းရေးလို့အတွက် American ပြည်ရင်းမှာသုံးဆွဲလို့ဖော်ပြထားပါတယ်။ဒီငွေတွေက American ပြည်နယ်32ခုက American အလုပ်သမားတွေအတွက်ရရှိတာဖြစ်ပြီးဒါကနိုင်ငံသားရေးရာကောင်စီရဲ့ခံမှန်းထားတာနဲ့လည်းအတူတူပဲဖြစ်ပါတယ်။Ukraine အတွက် American အကူအညီဒေါ်လာ184ဘီလျံကျော်ကိုဘယ်လိုသုံးထားလဲဆိုတာစဉ်စဉ်ရှင်းရှင်းလင်းလင်းခြေရာကောက်လို့ရတယ်ဆိုတာကသမ္မတဒေါ်နယ်ထရမ့်ခန့်အပ်တဲ့ Ukraine နဲ့ Russia ဆိုင်ရာအထူးကိုယ်စားလှယ်ဗိုလ်ချုပ်ကြီး Keith Kellogg က2025 February 5ရက်နေ့မှာပဲထပ်လောင်းပြီးတော့အတည်ပြုသွားပါတယ်ရှင်
view American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် radio အစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်တဲ့ view မနေ့ခင်း radio အစီအစဉ်ပထမပိုင်းနိုင်ဝက်ကိုလိုင်းတိုနဲ့ဖမ်းယူနိုင်ပါတယ်လိုင်းတိုမီတာ25 kHz 11865လိုင်းတိုမီတာ32 kHz 6153ညာနဲ့လိုင်းတိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ် VOA ညာကျန်းရေဒီယိုအစီအစဉ်ကိုည9:00ကနေ10:00အထိ လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာယူဝက်နဲ့စနစ်တနူးနေနေ့မှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုလူမှုမိတ်ဆွေရုပ်တံလိုင်း VOA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေဆက်လက်ထုတ်လွှင့်နေပါတယ်။ခုအရင်ဆုံးတွေ့ဆုံမြင်မြန်ခန့်နဲ့ဆားရအောင်ပါ။မြန်မာနိုင်ငံကရွှေ့ပြောင်းအခြေချနေထိုင်သူတို့အနေနဲ့မြို့နယ်အခြေခံပညာကျောင်းပုတ်အဖွဲ့ဝင်အဖြစ်ရွေးကောက်တင်မြှောက်ခွင့်ရပေမယ့်လို့ငွေကြေးအဆက်အသွယ်စတဲ့အခက်အခဲတွေအများကြီးရှိခဲ့တယ်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်က Perry Township ရဲ့အခြေခံပညာရေးပုတ်အဖွဲ့ဝင်အဖြစ်2022ခုနှစ်မှာရွေးကောက်တင်မြှောက်ခံထားခဲ့ရတဲ့ဒေါက်တာရေမန်ကပြောပါတယ်မြန်မာနိုင်ငံသားတို့အနေနဲ့ရှာပပအခုလိုရွေးကောက်တင်မြှောက်ခွင့်ရတာဟာအမေရိကန်မှာနေထိုင်တဲ့ကာလအတွင်းဧည့်သည်လူမနေဘဲနဲ့ဒီသန္ဓရရွေးကောက်ပွဲတစ်ခုခုမှာဝင်ရောက်ရှင်ပြိုင်တင်တယ်ဆိုတော့ခံယူချက်တစ်ခုနဲ့တာဝင်ရောက်ရှင်ပြိုင်ခဲ့တာလို့သူကပြောပါတယ်ဒေါက်တာရေမန်ကိုကုဇော်ဝင်းလင်ကတွေ့ဆုံမြင်ပြန်ထားပါတယ
်ဟုတ်တယ်ကြည့်တင်တယ်အခုရေးပြလို့ခဲ့အိန္ဒိယနာမှာကျွန်တော်မြန်မာပြလာတယ်လို့ဒီ3000ကျော်ဆိုရှင်လို့ဒီအဲ့တော့ကျွန်တော်ချောင်းစီချောင်းသားလေးတွေကျွန်တော်တို့ချောင်းထဲမှာအမေပါတော့တာပေါ့အဲ့တော့ကျွန်တော်လည်းအမေရိကန်ပြည်မှာရလာတာပြင်ခဲ့တင်တော့နော်အဲ့ဒါကြောင့် public administration ဆိုတဲ့အဲ့ဒါကြောင့်ကျွန်တော်ဒီမှာရောက်လာတဲ့စီတင်စီလေးရပြီရှင်ကျွန်တော်တို့ဒီအဲ့ဒီလိုမနေတော့ဘယ်နဲ့ကျွန်တော်စီတင်စီဆိုတော့ we have to take responsibility ဒီကျွန်တော်တို့ရဲ့တရားမြေကတည်းကတော့အကောင့်ဆုံးပင်ရေးရနိုင်အောင်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်လည်းစိတ်ဝင်စားတော့နောက် committee အနေနဲ့လည်းဒီဒီကပွဲမှာကျွန်တော်ဝင်တင်တယ်နိုင်ငံရေးမှာလည်းပါတင်တယ်တောင်းလည်းယူတင်တယ်အဲ့တော့ဒီမှာလည်းတောင်းနေယူတင်နေစီယူဆာနေလို့ကျွန်တော်ဖွင့်တာပ
ါဟုတ်ကဲ့မြန်မာတိုင်ဝမ်ကျားတွေမှာလည်းပြောကြတာရှိတယ်လေတဘောအခုသသောပူထွန်းကပြောသလိုအင်ဒီယားနာပိုလစ်မှာဆိုရင်တမျိုးတည်းမှာပမာတွေက3-4000ရှိတယ်ပေါ့နော်ပမာပြည်သားတွေနောက် four way မှာဆိုလည်းအလားတူပဲအများကြီးရှိတယ်ပေါ့နော
်
အဲ့တော့ဟိုကိုလူမျိုးတွေအများကြီးရှိတော့မဲတွေအများကြီးရနိုင်တဲ့အတွက်ဒါဝင်ပြန်တင်နေဆိုပြီးတော့တချို့စဉ်းစားကြတာရှိမြင်ပူထွန်းမှာလိုမျိုးလက်တွေ့ account တွေပေါ်ခဲ့တာမရှိကြဘူးပေါ့နော
်
ဆိုတော့ဒီရွေးကောက်ပွဲကနေပြီးတော့အနိုင်ရပြီးတဲ့အခါမှာဒီပညာရေးနဲ့နေမယ်ရတ်တော့မလားဟိုတခြားဒီကနေဆက်ပြီးတော့ပေါ့နော်အတွေ့အကြုံရလာတဲ့ပုံမူတည်ပြီးတော့တခြားနေရာတွေမှာဝင်ရွေးခံဖို့ရှိနိုင်မလားအနာဂတ်မှာပေါ့
အလားတော့ရှိပါတယ်ကျွန်တော်တို့စိတ်ထဲမှာရှင်ရွေးကောက်ပွဲမှာဝင်ချင်တော့အလားရှိခွင့်ရရှိပါတယ်အခုကျွန်တော်တို့လိုမြားရဲရှိပြီမဲ့ကျွန်တော်တို့ Indianapolis မှာဒီ Metro City area အားလုံးကကျွန်တော်တာနေပါလို့ရှိတာပေါ့နော်အဲ့ဒါမှာ2000-3000ဆိုတဲ့ channel မှာ watch ရတဲ့လူကနည်းနည်းပဲရှိတယ်ထောင်နဲ့ချီပြီး2000-3000လောက်လည်းရှိမှာကျွန်တော်မြန်မာပြည်အရလို့အဲ့ဒါဆို next မှာကျွန်တော်တို့ City Council to state level listed lady မှာ MP ပေါ့နော်ကျွန်တော် Senate Congress Senate pin level မှာကျွန်တော်နောက် City Mayor ဝင်ချင်တယ်လို့ပြောတယ်။ဘဝင်ခွင့်ရှိပါတယ်။ဒါအားလည်းရှိပါတယ်။ကျွန်တော်တို့ဒီမှာတော့ဒီအမေရိကန်မှာပဲဖြစ်လို့ဆို diversity ပေါ့နော်။လူမျိုးပေါင်းစုံဝင်လာတဲ့ရှိတော့ဒီဒီအမေရိကန် they it becomes a very diverse community ။အဲဒါကြောင့်နိုင်ငံအလုံးလူမျိုးကြီးခွဲခြားမှုလည်းတပြေးပြေးတပြေးပြေးနဲ့ရောက်လာတာပေါ့။အဲဒါကြောင့်ကျွန်တော်တို့ဝင်ချင်တဲ့ဆိုရင်အခုဒီတော့အချက်စီတော့မရှိသေးဘူး။ဝင်ချင်တဲ့ဆိုရင်ဝင်ခွင့်ရပါတယ်။နောက်ပြီးတော့အလားအလာလည်းရှိပါတယ်။အဲ general ရဲ့အခြေချင်းပေါ်မှာမပြေတာပါเนา
ะဟုတ်ကဲ့ဆိုတော့အမေရိကန်ပညာရေးစနစ်မှာတခုထူးခြားတာပါเนาะသူကဟိုမြန်မာပြည်မှာလို့ပညာရေးစနစ်ကိုတနိုင်ငံလုံးတစ်ပုံစံနဲ့သူက uniform
ဟုတ်
တယ်တနည်းတဲ့တောင်းဆိုစာကိုတစ်မျိုးတည်းကိုထုတ်ပြတာမဟုတ်ဘဲနဲ့သူကဒီကိုယ့်ပြည်နယ်လိုက်ကိုယ့်ပြည်နယ်ထဲမှာတောင်းကိုယ့်ခရိုင်နဲ့ကို
ယ်ဟုတ်တယ
်ကိုယ့်ပြည်နယ်တခုထဲမှာတောင်းကိုယ့်ခရိုင်နဲ့ဟိုဘက်ကခရိုင်နဲ့မတူတဲ့ပညာရေးစနစ်ကိုယ့်ခရိုင်အတွက်ကောင်းမဲ့ထင်တဲ့ပညာရေးစနစ်ကိုဟိုမိဘတွေကပါဝင်ပြီးတော့မှဒီဟိုပေါ့ပညာရေးဘုတ်အဖွဲ့နဲ့ပူးပေါင်းပြီးတော့ဝိုင်းစဉ်းစားပြီးပုံဖော်ကြတယ်ပြောတယ်အဲ့ဒါလေးအဲ့ဒီသူတို့နှစ်ခုရဲ့ဆက်ဆိုပါတော့ဒီသွားပုံလာပုံလေးအောင်ဘယ်လိုများ꽈ချမှုရှိနိုင်လဲကျွန်တော်နည်းနည်းလေးထပ်ရှင်းပြလိုက်ရမှာ
ဒီကျွန်တော်တို့ဒီမြန်မာကဘာမှပြမှာတော့ကျွန်တော်ဘဟုကနေခြံချတာနော်ခြံချတော့ဘဟုကမကောင်းဆိုအကုန်လုံးမကောင်းဖြစ်သွားတယ်ကျွန်တော်တို့ကဒီမှာတော့ ကျွန်တော်စပရင်တန်မင်းဝင်ပြင်ငယ်ရေးမှုရတော့မှာကျွန်တော်အဖြေမီရကျူကန်ထားတာပေါ့သူကအဖြေမီရဒီမိဘမောမိဘတွေရဒီကျူကန်ထားတာလေမိဘတွေကဗော့ပီလို့စကူလ်အုပ်ချုပ်တဲ့လူကြီးစကူလ်အကော်ဗနင်းဘော်ဒီကတူပါဗော့ပီလို့ကျွန်တော်အီလက်တက်တက်ဖြစ်ချက်ဖြစ်သွားတယ်အဲ့တော့ကျွန်တော်မိဘရဲ့အလိုအတိုင်းအကောင်းဆုံးကာဒမီတွေအတွက်ဘယ်သူမှပြင်ငယ်ရေးအတွက်စိတ်စေဝင်စားတဲ့လူအပြီးမိဘတော်စေဝင်စားတဲ့လူရှိ investment through tech ဘယ်လိုမျိုးရှိဘူးအဲ့တော့ကျွန်တော် elected official နဲ့ကျွန်တော်ကမိဘနဲ့ auto လေးတွေ့ပြီးမှ the accountant ping အကိုရအောင်ကျွန်တော် district ကျွန်တော်ခရင်တဲ့ကိုကျွန်တော်ဒီ curriculum design နဲ့ ping အကြီးတဲ့ policy တွေကျွန်တော်လုပ်ပြီးတာပုံမှန်ပြင်မှာတော့မဟုတ်ဘူးချင်းပြင်မှာပဲကချင်းပြင်မှာမေးပြန်မှာပဲသူတို့တတိယရာသူတို့ private school မှာသူတို့ထားထားတာလေဒီက private school လို့ပေါ့ဒီမိဘရာဒီတဲ့ပင်ရေးចောင်းကိုသူတို့ခိုင်ထားတယ်ဒီစပရင်တန်ပင်မင်းရဲ့ပင်ရေးမှုတာចောင်းကိုခိုင်ထားတော့မိပါတယ်ခိုင်းတဲ့ဟာကိုသူကအကောင်းဆုံးကိုသူကဒါတိုင်းမျိုးတဲ့ပင်ရေး policy curriculum တွေတို့လုပ်ပြီ
းဟုတ်ကဲ့ဆိုတော့ဒါဟိုဘယ်လိုပြောမလဲဟိုတစ်ချိန်မှာဟိုကိုကမာပြီးတွေ့လဲဒါကိုပူဆယ်မှာအခုတည်ထားတဲ့ဟာတွေကဟိုအတိုင်းကြတော့အခုဒီပြန်ပြီးတော့ကမာပြီးပြင်ပြောင်းလဲမှုတွေလုပ်တဲ့အခါဟိုပညာရေးစနစ်တွေပုံဖော်တဲ့အခါမှာတိုက်တာကူဒီအထောက်ကူပြုလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်တယ်ပေါ့နော်။ဘာလို့ဆိုတော့တာဝန်ရှိတဲ့အတွေ့အကြုံကြီးရနေတာ ਉਹ ဆိုတော့အဲ့လိုပြောရတဲ့အကြောင်းအရာလည်းပါလဲဆိုတော့ကုဖိမဟာဆိုလို့ရှိရင်အမေရိကကိုရောက်လာတယ်ဒုက္ခသည်ဖြစ်နေအိန္ဒိယမှာနေပေါင်းများစွာနေပြီးတော့မှဒီအမေရိကမှာလာပြီးပညာသင်ခွင့်ရတဲ့အတွက်အခုလိုမျိုးအခြေအနေတစ်ဖြည်းဖြည်းနဲ့ပြောင်းလဲတိုးတက်လာခဲ့တယ်ပေါ့နော်။ဆိုတော့ကိုဖြတ်တန်းခဲ့ရတဲ့ဘဝအတွေ့အကြုံလေးကိုဘလို့ဟိုနည်းနည်းလေးညဝေပြလို့ရမလားရသလောက်ပေါ့နော
်အေးရတယ်ကျွန်တော်ကဒီချင်းကြောင့် fly meal ကတဲ့ရွာတိတိလေးကမွေးဖားတဲ့ချီချင်းလားကျွန်တော်ဒီရွာမှာကြောင်းတော့မရှိဘူးတရက်ကို6မိုင်အတက်အစင်ကျွန်တော်နေငယ်တုန်းကကြောင်းတက်ခဲ့တယ်အဲ့လိုနဲ့ချီချော်လာတယ်အိန္ဒိယမှာ refugee နဲ့တက်ပြီးပါလေရှေ့ဆက်ချီဒီကင်းတွေမှာမန္တလေး ticket တွေချီကျွန်တော်တက်ခဲ့တယ်ဒါမဲ့ဒီဖက်အမေရိကန်ရလာတော့ကျွန်တော်အလုပ်ကြီးနဲ့ကျွန်တော်တက်ဆက်ကြောင်းဆက်တည်လို့ရတယ်ကျွန်တော်တို့ကအခွင့်ရရှိတာပေါ့နော်အဲဒါကြောင့်ဘုံမပြီမှလည်းကျွန်တော်တို့ဒီနိုင်ငံကြီးပြောင်းလာရှိလာလို့ရှိရင်ဒီကျွန်တော်အခွင့်ရကိုလူတိုင်းကပြင်ရရှိဖို့အခွင့်ရကိုရနိုင်အောင်ကျွန်တော်တို့ဖန်တီးဖို့လုပ်တယ်နောက်ပြီးတော့ diversity ဆိုတော့ကျွန်တော်တို့ဒီနေ environment is most diverse maybe we can say ဒီမြန်မာပြည်မှာတော့လူမျိုးပေါင်းစုံနေထိုင်တဲ့နေထိုင်နေနေရာဆိုတော့ရှမ်းပြည်မှာလည်းသူတိုင်းတာသူရဲ့တိုင်းရင်းသားယဉ်ကျေးမှုတွေစကားတွေ tradition တွေသူတို့တင်ခွင့်ကိုရှိရမယ်။ဒေဒီရခိုင်ပြည်မှာလည်းကချင်ပြည်မှာလည်းချင်းပြည်မှာလည်း။နောက်လူတန်းကစီပွေရင်အစင်းရဲ့ဆုံကလည်းဘယ်သူမှမဆိုစာတင်ချင်းတဲ့လူတန်းကိုစာတင်နိုင်အောင်ကျွန်တော်တို့မြန်မာပြည်မှာ party ကိုလုပ်ရတယ်။အမေရိကန်မှာအဲ့ဒါသူတို့အခွင့်အရေးပေးလို့ကျွန်တော်လည်းကြောင်းတက်နေတာပဲ။ဒီမှာ scholarship နဲ့လာတာနှစ်နှစ်ပဲသူက scholarship ပေးတာ။ဒီထက်ကျွန်တော်10နှစ်လုံးကိုကျွန်တော်တောင်းနေတာအလုပ်လုပ်ရင်းနဲ့ကျွန်တော်တက်တယ်။အဲဒါကြောင့်ကျွန်တော်မြန်မာပြည်မှာလည်းရှိဖို့လိုတာကတော့ဒီနေရာတကာတိုင်းမှာကြောင်းတက်ချင်တဲ့လူတိုင်းကိုပြင်ရှိဖို့လိုရအောင်ကျွန်တော်တို့အစီအစဉ်
ဆိုတော့ကြောင်းတက်ချင်တဲ့လူငယ်တွေဟိုကိုယ်ဆန္ဒရှိတယ်ဆိုရင်ပေါ့နော
်
ဒီဟိုဘက်ချလာ BSc ပါညာဘွဲ့အပြင်ဘွဲ့လွန်တည်တာမာစတာအမက်စီနောက်ဆုံး PhD ပေါ့နော
်
အခုဒီမှာဆိုရင်လည်း PhD ဒေါက်တာဘွဲ့ရတယ်ဒီတက်ခဲ့တာဆိုတော့ကိုယ်သာဆန္ဒရှိရင်ပတ်စံချီလို့ပဲဖြစ်scholarship တွေလျှောက်ပြီးတော့ပဲဖြစ်ဖြစ်ပေါ့နော်ဟိုဆက်ပြီးတော့တက်ခွင့်ရှိတဲ့အခွင့်အရေးတွေရှိစေချင်တယ်ဆိုတဲ့ဟာမျိုးပြောတာပေါ့ဟုတ်တယ်
ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်ကသိချင်တာလေးပါလဲဆိုတော့ဒီအခုဖိုးထွေမှာအခုဒီဗာပညာရေးဘုတ်ဖွဲ့မှာပါတယ်အခုစောစောပြောသလိုဟိုပညာရေးဟိုလူငယ်တွေပညာသင်ချင်တဲ့လူငယ်တွေပညာရေးခွင့်လန်းနေရအောင်ဖန်တီးပေးချင်တယ်ဆိုတော့မြန်မာပြည်သားပြောင်းလဲမှုဖြစ်သွားခဲ့ရင်စောစောဖိုးထွေမှာပြောချင်မှာပါသလိုပေါ့နော်ဒီကပညာရေးစနစ်ပုံစံမျိုးပေါ့နော်ပုံစံတူချင်းမဟုတ်တာမှအလားတူတူပေါ့အဲ့လိုမျိုးတွေကျွန်တော်တို့အခွင့်အရေးတွေလူငယ်တွေရလာအောင်ကျွန်တော်တို့ဟိုပညာရေးစနစ်ကိုပုံဖော်နိုင်လို့ရနိုင်မယ်လို့ထင်သလားဗျာသူကချင်းပြည်နယ်ဆိုချင်းပြည်နယ်ပညာရေးစနစ်ပေါ့ရှမ်းပြည်နယ်ဆိုရှမ်းပြည်နယ်ပညာရေးစနစ်ပေါ့နော်စကိုင်းတိုင်းစကိုင်းတိုင်းပညာရေးစနစ်ကိုတိုင်းဒေတာအလိုက်ကွန့်ကိုပုံဖော်လို့ရတဲ့စနစ်မျိုးဖြစ်လာမယ်လို့မျှော်လင့်သလား
ဒီပြနေတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒေတာရေးလုပ်တယ်ဆိုတာလေဒီစိလနာဆန်ဖြုတ်တယ်ကာရမပြီးပါဘူးကျွန်တော်တို့ဒီ education ပညာရေးစနစ်တွေကိုကျွန်တော်တို့ဥပမာဖြင့်အခုဒီမြန်မာပြည်ထဲကနေဒီကိုလာပြီးတော့ပညာရေးစနစ်ကိုလာတင်ချင်တယ်လို့ရှိလို့ရှိရင်ကျွန်တော် sprint team ရဲ့ပညာရေးကျွန်တော် scholarship ပေးဦးပြီးတော့ Perry Township School District မှာလူ9ယောက်10ယောက်လာပြီးတော့ တင်လို့ရတယ်ကျွန်တော်ចောင်းဆရာဆရာမတွေ administration တွေ federal government ဘလောက်ထိ policy ရှိတယ် state အစုပြင်းနေဆူရရဲ့ဘူးဆူရရဲ့ local ဆူရရဲ့ဒါတွေကចောင်းဘယ်လိုလို brand တွေ now curriculum တွေ design တွေ school administration တွေဘယ်လိုလို look တဲ့ဆိုတာဒီလိုလာတင်လို့ရတယ်
နောက်ဆုံးကျွန်တော်ကတော့ဒီလိုဟိုမြန်မာပြည်သားတွေပေါ့ဆူကြပါတော့เนาะကျွန်တော်ကမြန်မာပြည်နဲ့သက်ဆိုင်နေတော့3 4ယောက်ဒီလာပြီးတော့ဒီပုထေမန်းတို့လုပ်နေတဲ့ပညာရေးဘုတ်ဖွဲ့ကဘလို့ပုံစံဒီဖွဲ့စည်းပုံလုပ်ထားတယ်။နောက်ပညာသင်ယူညွှန်းတဲ့တွေကိုဘလို့ပုံဖော်တယ်စတာတွေကိုလာချီလာနဲ့ချီလာပြီးတော့လေ့လာလို့ရနိုင်တယ်ပေါ့
ဟုတ်တယ်ကျွန်တော်တို့ကူညီပြီးမယ်ဒီမှာ fashion ကူညီမပြီးရင်တော့အခွင့်အရေးတွေကျွန်တော်ဖန်တီးပြီးမယ်နောက်ပြီးတော့ between ရလိုရလဲကျွန်တော်တို့တီးဖို့ကတော့ကျွန်တော်တို့ between ကနေ sit anasin အောက်မှာကြီးထွက်လာတဲ့ system တဲ့နိုင်ငံခြားမှာနိုင်ငံတကာမှာကောင်းတဲ့ system ကိုကျွန်တော်တို့သုံးတက်ဖို့ကျွန်တော်ကဒီအရာကြီးရှိတယ်။အဲမှာပဲပင်ငယ်ကြီးပဲပြစီပွဲပြီး government ဆူရဖွဲ့စီပုံဖွဲ့စီပုံဖွဲ့စီမီ local government ပဲပြီးအဲ့ဒါကိုကျွန်တော်တို့အဲ့ဒါကိုသုံးတက်ဖို့အရာကြီးရှိတယ်။ကျွန်တော်လူတွေကဟိုနောက်ဖွင့်ဖို့လို့အရာလိုပါနေတယ်။နောက်နိုင်ငံခြားရောက်နေတဲ့ပင်ငယ်တက်တွေကိုလည်းကျွန်တော်ကိုယ်တိုင်လည်းတွားလို့ရပါတယ်။ဒီဘေးမှာပြပြောင်းပြောင်းလို့ရှိနေတော့အကြာရတနေ့တစ်တက်တိုင်းမနေတော့မှတနေ့နေ့တည်းဒီမှာ education system ကို consultation တွားလို့ရပါတယ်။
ဟုတ်ကဲ့ဟိုနောက်ဆုံးအနေနဲ့ပေါ့နော်ဒီဟိုပြည်မမပြည်မဥထုမဆိုလေးစောစောပြောသလိုဟိုကြောင်းရှိတဲ့ရွာလေးမှာကြီးလာပြီးတော့မန္တလေးတက်ကတော့တက်တယ်ရှီလေးလုံးရေးခင်းမှာပါခဲ့တယ်တော့အိန္ဒိယဘက်ကိုတောခိုဒုက္ခသည်ဘဝနဲ့နေလာပြီးမှအမေရိကရောက်ပြီးအခုဆိုတာ PhD ဒေါက်တာဘွဲ့ရတဲ့ဒီကြောင်းတက်ခဲ့တယ်ဆိုတော့ကိုဖြတ်သန်းခဲ့တဲ့တွေ့ကြုံတွေကလည်းအများကြီးပဲကိုလိုမျိုးအခုပြည်မမပြည်ဖြတ်သန်းနေရတဲ့အနေအထားရလဲကိုလိုကြုံတွေ့ခဲ့ရတဲ့ဘဝဟိုအတွေ့အကြုံတွေနဲ့အလားတူတူတဲ့လူငယ်တွေထောင်နဲ့တောင်းနဲ့ချီပြီးတော့အခက်အခဲတွေကိုကြုံကြော်လွားဖြတ်တန်းနေကြရတယ်လေဆိုတော့အဲ့ဒါရောသူတို့ရောဘယ်လိုမျိုးများဟိုအပိစကားပြောခြင်းတလဲဟိုဟိုပေါ့ကို့အတွေ့အကြုံနဲ့နိုင်ရှင်ပြီးတော့ပေါ့နော
်ကျွန်တော်ကအတိုင်းပြန်ကြည့်ထောင်ခုကိုကို့ဘဝနဲ့ဒီကူမီတာစကိုရောကိုအမီကို့ပတိုင်းကြီးကိုကြည့်ထောင်ခုကပညာရေးအရမ်းကြီးကြီးတယ်ဒါကျွန်တော်တို့ကဒီကြောင်းကောင်းကောင်းမရှိတောင်းမှာစီတဲ့ဆောက်ဖတ်တင်တဲ့နေရာကိုတင်လို့ရတယ်နောက်ဥပမာပြင်ကိုပညာတတ်တွေကဘာကျော်တွေရတယ်millionaire billionaire ya degree မရတယ်လို့မြည်ရှိပါတယ်အခု change to online မှာကောင်းတဲ့ဟာကိုတည်လို့မြည်ရတယ် free education မြည်တယ်တည်ချင်တဲ့ six year if there's a will there's a way နော်လေအနည်းနဲ့ချီပြီးတော့ပြင်တင်လို့မရတဲ့ change လည်းရှိပါတယ်အဲဒီကြားကမှာလည်း english card ကိုတင်တယ် support ချင်အရေးရှိတာပါတယ်တင်တာတဲ့တဲ့မနေရတက်တယ်ပြင်ရတော့ကျွန်တော်ကိုစာပေးရမယ်ပြင်ရမရှိရင်တင်နာကပဲကျွန်တော်စီပွဲတန်းပြီးချစ်ဆောင်လို့မရဘူး။တင်နာကကိုင်မဲ့နေရာနဲ့ရှင်ရှိမယ်။ဒါပေမဲ့ပြည်ငယ်ကြီးကိုကျွန်တော်အားပေးရမယ
်။ဟုတ်ကဲ့။ဥထမန်ကုလိုဗီယိုဖြည့်ပြီးရတဲ့ကျေးဇူးများတင်ပါမယ်။
ကျေးဇူးတင်တဲ့အားလုံးမင်းကောဘလရှိ။ဖျားဒီကောင်းစီပြီးပါစေ
။ POA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့အပတ်စဉ်စီပွဲရဲ့အစီအစဉ်မှာရုရှားရဲ့တန်းငွေတင်ပို့မှုကရလာတဲ့အကျိုးအမြတ်တွေကရုရှားရဲ့ယူကရိန်းစစ်ပွဲမှာတုံနိုင်တယ်လို့သတိပေးထားပေမဲ့လို့လည်းဥရောပတင်မောချင်းတွေကတော့ရုရှားတန်းငွေတဲ့တင်မောတွေကိုအရေးကြီးဝန်ဆောင်မှုစာချုပ်တွေချထားပေးနေကြပါတယ်။တစ်ချိန်တည်းမှာပဲပြည်ခဲ့တဲ့နှစ်အတွင်းဥရောပကိုရုရှားတန်းငွေတင်ပို့မှုတိုးလာတယ်လို့လည်းလှေလာချက်တက်ကတွေ့ရှိထားပါတယ်။ Henry Richwell ရဲ့သတင်းဆောင်မကတော့ဒီသတင်းမှစီပွဲရဲ့အစီအစဉ်မှာမှတ်သင်ထိုက်တင်ပြထားပါတယ်။
ရုရှားရဲ့ Yamal ကျွန်းဆွေကနေ LNG သဘာဝဓာတ်ငွေ့ရေးပမာဏအများပြတင်ဆောင်ထားတဲ့ Ark 7အထူးလောင်စာစီတင်သင်္ဘော15ဆင်းဟာရုရှားရဲ့အာတိတ်ဒေသကနေဥရောပနဲ့တခြားဒေသတွေကသင်္ဘောစိတ်တွေကိုတင်ပို့ပါတယ်ဒီသင်္ဘောတွေကအာတိတ်ရေခဲပြင်ကိုခွဲထွက်နိုင်ဖို့ပုံစံထုတ်တိဆောက်ထားတာဖြစ်တာကြောင့်ရုရှားဆိုရအနေနဲ့အကျိုးအမြတ်များများရနေတဲ့LNG သဘာဝဓာတ်ငွေ့ရေကိုတစ်နှစ်ပတ်လုံးတင်ပို့နိုင်တာဖြစ်ပါတယ်။ဝယ်လိုအားများတာကြောင့်လဲဒီသင်္ဘောတွေကိုပုံမှန်စစ်ဆေးပြင်ဆင်နေဖို့ကလည်းလိုအပ်နေတာပါ။ဒီသင်္ဘောတွေထဲက14ဆင်းကိုဥရောပစိတ်ကန်းတစ်ခုမှဝန်ဆောင်မှုပေးနေတာကိုဂျူရုကနေခြေရခံထားတဲ့အချက်လက်တွေမှာတွေ့ရပါတယ်။ပြင်သစ်နိုင်ငံ Brest မှာရှိတဲ့ Damien Timochin နဲ့ဒိမန်နိုင်ငံ Odense အနီးကဖယ AS Timochin တို့မှာဖြစ်ပါတယ်။ The Arctic Institute ကအကြီးတန်းပညာရှင် LNG သဘာဝဓာတ်ငွေ့ရေးတင်ပို့မှုဆိုင်ရာကျွမ်းကျင်သူ Mort Hamburger အခုလို့ပြောပါတယ်။
for Russia if those European shipyards would be off.
Europe တင်မောကျင်းတွေကဒါခွင့်မပြုတော့ဘူးဆိုရင်တော့သင်းမောတွေသုံးလို့မရဖြစ်လာမှနဲ့အတူရုရှားအတွက်တော့နှိမ့်ချလာတာနဲ့အမျှလုပ်ငန်းလက်ပဲမှုကလည်းတဖြည်းဖြည်းနဲ့ရော့ကျလာမှာပါ။
ရေနံတင်သင်းမောတွေဆက်လက်ခုံမောင်းနိုင်စေရေးကအရေးကြီးတယ်လို့အနောက်နိုင်ငံတွေကကြွန့်ကျင်သူတွေကယူဆထားကြပါတယ်။ X7 သင်းမောအုပ်စုတဲကခရစ်စတော့ပ်ဒီမာဂျီရီကတော့အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုခံထားရတာကြောင့်ဥရောပသင်းမောကျင်းတွေမှာစိုက်ကပ်ခွင့်မရတော့ပါဘူး။ဒါကြောင့်အဲ့ဒီသင်းမောကိုတရုတ်မှာသွားပြီးတော့ပြင်ဆင်ဖို့ကြိုးစားခဲ့ပေမဲ့လည်းအကောင့်အထည်ပေါ်ခဲ့ပုံမရပါဘူး။ဒါကြောင့်အခုတော့အဲ့ဒီသင်းမောတစ်စင်းကတုံးမရဖြစ်နေပါတယ်။တခြားသောသင်းမောချင်းတွေမှာပြင်ဆင်နိုင်ခဲ့ရင်လည်းပဲ LNG သဘာဝဓာတ်ငွေ့ရေကုန်သွယ်ရေးကအမျက်မကျန်ပဲဖြစ်သွားနိုင်တယ်လို့ကျွမ်းကျင်သူဟမ်ဘတ်ကပြောပါတယ်။သဘာဝဓာတ်ငွေ့ရေကုန်ချတဲ့စိတ်ကန်းနဲ့အနည်းဆုံးဖြစ်မဲ့သင်းမောချင်းဖြစ်ဖို့ကကုန်သွယ်ရေးမှာအရေးကြီးတဲ့အကြောင်းဒီသင်းမောတစ်စင်းခုံမောင်းရေးအတွက်တရက်ကိုဒေါ်လာ3,000ကျော်ကျသင့်တာဖြစ်ကြောင်းဒါကြောင့်ဥရောပကနေတရုတ်ကိုသွားရမယ်ဆိုရင်တော့သင်းမောခုံမောင်းရေးအတွက်ပဲဒေါ်လာတန်းချီဆုံးရှုံးရနိုင်တယ်လို့သူက VOA ကိုပြောပါတယ်။ဥရောပသင်းမောချင်းတွေဖြစ်တဲ့ပြင်သစ်ကဒမီးနဲ့ဒိန်းမတ်ကဖယက် AS တို့ဟာဥရောပသမဂ္ဂ EU ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်တယ်ဆိုတာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းပြင်သစ်နိုင်ငံကဒမီးကတော့X7 ရေနံတင်သင်းမောတွေကိုနောက်ထပ်ဝန်ဆောင်မှုပေးဖို့အစီအစဉ်မရှိဘူးလို့ Britain ရဲ့ Financial Times သတင်းစာကိုပြောဆိုထားပါတယ်။ဒိမတ်နိုင်ငံကဖျက်သင်းမောချင်းကတော့မှတ်ချက်တစုံတရာမပေးပါဘူး။စွန့်အင်စီးပွားရေးနဲ့ဗန္ဓာရေးဆိုင်ရာသုံးသပ်မှု Institute ကအာနာမာရီဂျလာမက်ကဝစ်ကတော့အခုလိုပြောပါတယ်။
So then we started thinking what's going on? What is happening?
ဘာတွေဖြစ်နေလဲဆိုတာကိုကျွန်တော်တို့စဉ်းစားခဲ့ကြပါတယ်။ရှမဲဟာဥရောပကတချို့ကုမ္ပဏီတွေနဲ့စာချုပ်တွေရှိနေပြီးဒီကုန်သွယ်ရေးအားလုံးမှာကုမ္ပဏီတွေအများအပြားပါဝင်နေတာကိုကျွန်တော်တို့တွေ့ရပါတယ်။ဥရောပသမဂ္ဂဘက်ကပြောဆိုနေပေမဲ့လည်းဒါတွေကစီးပွားရေးဆိုင်ရာသဘောတူညီချက်တွေဖြစ်ပါတယ်။ဒါတွေကပုတ်ကလိကကုမ္ပဏီတွေပါ။ဒါကစီးပွားရေးလုပ်ငန်းဖြစ်ပါတယ်
။ရုရှားကယူကရိန်းကို2022ခုနှစ်အတွင်းအပြည့်အဝကျူးကျော်ဆစ်ဆင်လာပြီးနောက်မှာတော့ရုရှားထံကစွန့်အင်ဝယ်ယူမှုရပ်မယ်လို့ဥရောပသမဂ္ဂကကတိပြုထားပေမဲ့လို့လည်းသင်းမောချင်းဝယ်ဆောင်မှုကိုဆက်ပြီးတော့ပေးတာဖြစ်ပါတယ်။ဒီကရတဲ့ငွေကိုရုရှားကစစ်ပွဲအတွက်သုံးတယ်လို့ယူကရိန်းကပြောပါတယ်။2022ခုနှစ်မတိုင်ခင်ကတော့ထန်းငွေလိုအပ်ချက်ရဲ့40ရာခိုင်နှုန်းကိုရုရှားကတင်ပို့ခဲ့တာပါ။ဒါပေမဲ့လည်းထန်းငွေပိုက်လိုင်းဖြတ်တန်းရေးသဘောတူညီချက်ကိုရုရှားနဲ့တက်တန်းထတ်တိုးဖို့ယူကရိန်းဘက်ကညင်းလာကြဥရောပနိုင်ငံအများအပြားကရုရှားရဲ့ဓာတ်ငွေ့ကိုပိုက်လိုင်းကနေမရချတော့ပါဘူး LNG သဘာဝဓာတ်ငွေ့ရေကိုပင်လယ်ရေကြောင်းကနေပို့ဆောင်တာကတော့တမျိုးတစ်ပုံကွဲပြားပါတယ်ပြီးခဲ့တဲ့နှစ်အတွင်းရုရှားထံက LNG သဘာဝဓာတ်ငွေ့ရေတင်သွင်းမှုက18ရာခိုင်နှုန်းတိုးလာခဲ့ပါတယ်တချို့သောဥရောပနိုင်ငံတွေအတွက်ကတော့ယူကရိန်းကိုအထောက်ပံ့ပေးတဲ့ငွေချေးပမာဏထက်ရုရှားထံကတဘာဝဓာတ်ငွေ့တင်သွင်းမှုကပိုပြီးတော့များတယ်လို့ The Arctic Institute ကမော့တ်ဟမ်ဘတ်ကပြောပါတယ
် Spain imported $2.5 billion
ပြီးခဲ့တဲ့နှစ်အတွင်းစပိန်ကရုရှားတဘာဝဓာတ်ငွေ့ရေ LNG ဒေါ်လာ $2.5 billion ပိုတင်သွင်းခဲ့ပြီးစည်ရေးအထောက်အကူအဖြစ်တော့ဒေါ်လာတန်း500သုံးခဲ့ပါတယ်
တချိန်တည်းမှာပဲရုရှားရဲ့သဘာဝဓာတ်ငွေ့ရေး LNG ကိုတည်ယူနေတဲ့ရေနံတင်သင်းမော့အများပြားဟာဆိုရင်ဥရောပကုမ္ပဏီတွေကပိုင်ဆိုင်အမခံထားကြတာဖြစ်တယ်လို့လည်းသူကဆက်ပြီးပြောပါတယ
် If the EU were to sanction them then
ဥရောပသမဂ္ဂအနေနဲ့လည်းသူတို့ကိုဒဏ်ခတ်ပိတ်ဆို့မယ်ဆိုရင်လည်းဒါကဥရောပကုမ္ပဏီတွေရဲ့အကျိုးအမြတ်ကိုဖျက်တောက်လိုက်တာဖြစ်ပြီးတေချာပေါက်ဆုံးရှုံးရမှာပါဒါကအမြဲတမ်းနှိုင်းဆရမယ့်ကိစ္စဖြစ်ပါတယ်ဒဏ်ခတ်ပိတ်ဆို့မှုတွေကစီးပွားရေးကိုထိခိုက်စေပါတယ်
။ရုရှားရဲ့သဘာဝဓာတ်ငွေ့ရေး LNG တင်သွင်းမှုတိုက်မြင့်ရေးကိုတော့ဥရောပသမဂ္ဂဘက်ကအခုချိန်ထိမဆောင်ရွက်သေးပါဘူး။ရုရှားကိုပိတ်ပင်တိုက်မြင့်မှုမလုပ်ခင်အစားရိုးနည်းလမ်းတွေရှိထားဖို့ဥရောပသမဂ္ဂကလိုလားတယ်လို့ပြီးခဲ့တဲ့လအတွင်းမှာပဲတာဝန်ရှိသူတွေက Reuters သတင်းကိုပြောပါတယ်။ပထမဆုံးအနေနဲ့တော့သဘောတူညီချက်တစ်ခုရှိထားဖို့လိုအပ်ပြီးဒီလိုမှမဟုတ်ရင်တော့ရုရှားအမေရိကန်တို့ထံကဓာတ်ငွေ့မရဘဲဖြစ်သွားစေမယ်လို့အမည်မဖော်တဲ့ EU တာဝန်ရှိသူတို့က Reuters သတင်းကိုပြောဆိုတာဖြစ်ပါတယ
်အခုထုတ်လွှင့်ခဲ့တာကတော့မတင်ငေးထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်ပါရှင်ခုတော့လူမှုရှုခင်းအစီအစဉ်ဖက်ကိုဆက်ရအောင်ပါ
မတူညီတဲ့အကြောင်းအရာတွေကိုကောင်းစင်ရွှေပြီးတော့ကိုရိုင်းကြုံတွေ့သူရဲ့ပြောတွေလှိလာချက်တွေကိုသူတည်တနာကြားနဲ့အဖြစ်တင်ပြနေတဲ့တိဆက်မြင့်နတ်ကြားနဲ့အကြောင်းထုတ်ဝေရေးကော်မတီဝင်ရှယ်တက်ကတို့ကတိကဒေးဗစ်မိုးနဲ့မဆူမြမွန်ကမေးမြန်းပြီးတော့လူမှုရှုခင်အစီအစဉ်မှာတင်ပြထားပါတယ်
မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီအသေးအချာလေ့လာမှတ်တမ်းပြုစုထားချက်တွေကိုတိဇက်မြန်နှန်းဆိုရဲလွတ်လပ်သောမြန်မာသုတေသနဂျာနယ်မှာဖော်ပြထုတ်ဝေနေပါတယ်မြန်မာနဲ့နိုင်ငံသားပညာရှင်တွေ1912ခုနှစ်ကနေ1980ခုနှစ်အထိမြန်မာနိုင်ငံမှာထုတ်ဝေခဲ့မှုတွေမြန်မာနိုင်ငံသုတေသနအသင်းဂျာနယ်လိုမျိုးဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အလေးထားရတဲ့သုတေသနဂျာနယ်မျိုးဖြစ်အောင်လို့တိဇက်မြန်နှန်းအင်္ဂလိပ်လိုအတူက IJBS ဂျာနယ်ကိုထုတ်ဝေနေတာလို့ဒီထုတ်ဝေရေးပုတ်ဖွဲ့ဝင်တွေကပြောပါတယ်သူတည်တနာမှတ်တမ်းတွေဖြစ်ဒီလွတ်လွတ်လပ်လပ်တင်ပြဖော်ပြနိုင်ရေးကိုအဓိကဦးစားပေးတယ်တိဆက်မြန်နှံဂျာနယ်နဲ့ပတ်သက်လို့ဗဟုဖွဲ့ဝင်တယောက်ဖြစ်တဲ့ဒီ American ပြည်ထောင်စုရေးသက်ကတူအရှိတောင်အာရှလေးလာရေးဌာနကကတိကဒေးဗစ်မိုးနဲ့မေးမြန်းထားပါရှင
်ဒီဥစ္စာကကျွန်တော်တို့ဒီဟိုမှာတစ်နှစ်မှ၄ခါလောက်ကျွန်တော်တို့လုပ်ကြတယ်ပေါ့နော်တစ်နှစ်မှ၄ခါကျွန်တော်တို့ publish လုပ်တော့အဲ့မှာဥဆောင်တဲ့လူကြတော့ကျွန်တော်နယ်ပယ်ဆောင်တာပေါ့လေဆရာမကြီးကျွန်တော်တို့သမိုင်းပါတယ်ပြီးတော့မှဒီ political science ပါတယ်ဒီ related side ဖြစ်ဆိုကျွန်တော်ပါတာပေါ့နော်ပြီးတော့မှဒီ online ရေးမှာဥဆောင်တဲ့လူပါတယ်ဆိုတော့ဟိုဖက်ပွန်ဆုံပါတယ်လို့ကျွန်တော်ပြောလို့ရတယ
်အခုဒီစာဆောင်မှာဆိုရင်ပေါ့နော်ဟိုဒီမြန်မာနိုင်ငံကဒီ feminism နဲ့ LGBT အကြောင်းတွေကိုအဓိကထားဖော်ပြထားတာဖတ်ရပါတယ်ဆိုတော့ဒီလက်ရှိမြန်မာနိုင်ငံထဲမှာဒီပညာရှင်တွေအနေနဲ့ပေါ့နော်လွတ်လွတ်လပ်လပ်ဒီရေးသားထုတ်ဝေနိုင်ဖို့အခက်အခဲတွေရှိနေတဲ့အခုလိုအချိန်မျိုးမှာဒီဟိုလက်တွေ့ဖြစ်နေတဲ့အကြောင်းတွေကိုဒီတိစက်မြင့်နဲ့သူတည်တနာဂျာနယ်ကနေပြီးတော့မှဟိုဖော်ပြဖို့အတွက်ကဘလောက်အရေးကြီးတယ်လို့ဆရာအနေနဲ့မြင်ပါလဲရှင
့်ဟုတ်တယ်ဥစ္စာကတော်တော်လေးအရေးကြီးတယ်အာဒါလည်းလဲဆိုတော့ကျွန်တော်ဒီအမှန်ကလေဟိုဒီဂျာနယ်စတာတော့1970ပေါ့ကွာဒီနာမည်နဲ့တော့မဟုတ်ဘူး you know ဆို Journal of Burma Research Society ဆိုပြီးတော့စတဲ့အခါကျတော့ဟိုမြန်မာပြည်ရဲ့ပထမအဆုံး academic journal ဖြစ်တယ်ပေါ့လေကျွန်တော်ဒီအခု Yale Tech လို့မှရှိတဲ့ James Scott ပေါ့လေသူကနေကျွန်တော်ဒီမြန်မာပြည်နည်းနည်းလေးပြန်ပွင့်လင်းလာတဲ့အချိန်ပေါ့လေ2010ဝန်းကျင်လောက်မှာသူကကျွန်တော်မြန်မာလူငယ်တွေအတွက်ချင်းလူငယ်တွေအတွက်ကျွန်တော်ဒီဟာကိုပြန်မစမကောင်းဘူးလားဆိုပြီးတော့ဒီ Yale Tech တို့မှာသူကနေဦးဆောင်ပြီးတော့เนาะပြန်ပြီးတော့မှဟိုဘယ်လိုပြောမလဲအသက်တန်သွန်းတာပေါ့အဲ့လိုလုပ်တဲ့အခါမှာပထမအဦးဆုံးသူတို့ရဲ့ specific issue လောက်တာကတော့ poverty ဒီ senior ချင်းနဲ့ပတ်သက်ပြီးတော့ specific issue လောက်တယ်ခုနောက်ပိုင်းဆိုများသောအားဖြင့်ကျွန်တော်ဒီ dollar high ကာလဖြစ်တဲ့အတွက်ကြောင့်အဲ့ dollar high နဲ့ပတ်သက်တဲ့ theme မျိုးကျွန်တော်ကရွေးပြီးတော့မှလုပ်ရတာပေါ့เนาะပြီးတော့မှပြည်တွင်းမှာလုပ်ဖို့ဆိုနေတဲ့အခက်အခဲရှိတဲ့အတွက်ကြောင့်အတိအကျတော့ကျွန်တော်ဒီ chain မှန်မှာရှိတဲ့အတက်ကတော့မှကျွန်တော်က workshop တွေလုပ်ပြီးတော့ဟိုအဲ့လိုမျိုးပေးပါတွေကိုတို့ကပေးဟိုပေါ့တင်ပြီးတော့မှအဲ့လိုမျိုးရွေးရတာများပါတယ်ပေါ့နော
်ဆိုတော့ဟိုဆရာဆောဆောကပြောခဲ့သလိုပေါ့နော်အခုဒီသီးဆက်မြန်နှံ့ကြနေကဒီမြန်မာနိုင်ငံမှာ1971ကနေပြီးတော့မှဒီမဆလာအစိုးရဟိုပိတ်သိမ်းတာမခံရတဲ့1980အထိကိုထုတ်ဝေခဲ့တဲ့ဒီမြန်မာနိုင်ငံသုတေသနအသင်းဂျာနယ်ကိုပြန်လည်ပြီးတော့မှဟိုထူထောင်ထားတဲ့ဂျာနယ်ဖြစ်တယ်ပေါ့လေဆိုတော့ဒီနေရာမှာဒီဆရာဆောဆောကပြောခဲ့တဲ့ဒီ2024 July မှာကွယ်လွန်သွားတဲ့ဒီ Yale ပါမောက်ခါကြီး James Scott ရဲ့ဒီအရေးပါမှုပေါ့နော်အဲ့ဒါကိုလည်းခြံထားလို့မရပါဘူးဆိုတော့ဒီသူကွယ်လွန်သွားတဲ့အတွက်ကြောင့်မို့လို့အခုလိုမျိုးဒီသီးဆက်မြင့်နှံ့ဒီသူတေသနာချနေအတွက်ပေါ့နော်ဘလောက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ရောဆရာအနေနဲ့ပြောချင်လဲရှင
်အတော်လေးကျွန်တော်တို့ကြီးမားတဲ့ဆုံးရှုံးမှုပဲပါလို့လဲဆိုတော့သူကကျွန်တော်တို့ရဲ့အရင်တုန်းကဒီတီထောင်တဲ့လူတော့မဟုတ်ပေမဲ့လည်းဒီအတိတ်အခုဒီပါလေ Independent Journal Burmese Scholarship ဆိုတဲ့နာမည်လေးပဲသူကနေ propose လုပ်ပြီးတော့မှ independence ဆိုတာကိုကသူကအရေးကြီးခိုင်းတာဘသူရဲ့ appointee မှာမှအကူဆောင်ပြုဘူးဘသူရဲ့လက်အောက်မှာမှမလုပ်ဘူး independently ပေါ့နော်လွတ်လပ်လပ်လပ်ကျွန်တော်လုပ်လို့ရတယ်ဆိုတဲ့ဟာကိုသူကနေဒီ Yale တက္ကသိုလ်မှာဟိုကျွန်တော်ဒီကအနောက်နိုင်ငံကတချို့နဲ့မြောက်တော့ဖြစ်မြန်မာပြည်ကဒီမှာဟိုတင်တဲ့ပညာရှင်တွေပေါ့နော်သူပေါင်းပြီးတော့မှဒီ2017မှာသူကစလိုက်တဲ့အခါမှာသူ့ရဲ့ဦးဆောင်မှု leadership အငွေရေးကြေး fundraising ရှာတဲ့အစကအများကြီးသူ့ရဲ့ဘယ်လိုပြောမလဲအရေးပါမှုကတအားများတယ် James Scott ရဲ့ပမာဏမင်းကဥရှူယိုးလို့ခေါ်တာနော်ရှူယိုးဒါရှူယိုးလို့ခေါ်တယ်သူကလေဟိုမြန်မာပြည်စီဝင်သားတာ1950ဝန်းကျင်လောက်ပဲနေသူစီဝင်သားတာသူကဂျူရန်လတ်16ရဲ့နေ့လဲလောက်ပါတည်းလေအာသာရီနေ့ပေါ့မြန်မာပြည်မှာဆိုတော့သူမတိခင်ဂျူရန်လတ်16ရဲ့နေ့မှာကျွန်တော်ဒီမနေ့9:33မိနစ်ပေါ့လေမိနစ်30လောက်ကျွန်တော်ဖုန်းပြောပြီးဟိုနှုတ်ဆက်တာပေါ့လေအဲ့တော့ကလေဒီမြန်မာပြည်အကြောင်းကိုပဲကျွန်တော်မေးတာဆိုတော့အဲ့လောက်ထိဒီမြန်မာပြည်ကိုတန်ရောက်စီချစ်တယ်ဆိုတာဒါ James Scott ကသူ့ရဲ့လက်တွေ့ပြတာပေါ့နော်အသက် ပါသွားတဲ့အထိပါမြန်မာပြည်ကိုသူကခဲလုပ်တယ်ဆိုတဲ့ဟာ
ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့သူတန်ရောစင်တော်တော်လေးကြီးပါတယ်။နောက်ဒီမြန်မာနိုင်ငံမှာလည်းဟိုနှစ်နဲ့ချီနေဘူးတဲ့ဟိုမြန်မာအပါအဝင်ဒီအခြေတော်အခြားနဲ့ပတ်သက်တဲ့အကြောင်းတွေကိုသူလေ့လာပြီးတော့မှစာအုပ်တွေလည်းရေးသားခဲ့ဘူးတဲ့ဆိုတော့ဒီလိုမျိုးဒီဒေါက်တာ James Scott ရဲ့ဒီအသိပညာတွေအတွေ့အကြုံတွေနောက်ဒီအမြင်တွေပေါ့နော်။အဲ့ဒါတွေကအခုဒီလက်ရှိဒီမြန်မာနိုင်ငံအပြောင်းလဲလုပ်ဖို့ကြိုးပမ်းနေတဲ့ကာလမှာရောဘယ်လောက်ထိဒီတန်ဖိုးရှိတယ်လို့ရောဆရာပြောနိုင်ပါမလဲရှင့်။
အတော်လေးရှိတယ်သူကဟိုကျွန်တော်တို့လူတွေကသူ့ကိုတီးတာတော့တကယ်သူ့ရဲ့ဟိုဟို scholarship တကယ်ကြီးမားတဲ့သူ့ရဲ့အတွေးခေါ်လွှမ်းမိုးမှုကလူတွေတီးတယ်ပေါ့နော်ကျွန်တော်ကကြတော့ဒီမှာတအားကောင်ကောင်းတော့သူ့ရဲ့နောက်ဆုံးတပည့်ပေါ့လေမြန်မာပြည်ကနေတကယ်ကိုသူဒေးတဲ့အချိန်သူ့ရဲ့သူ့ရဲ့နောက်ဆုံးတပည့်ဖြစ်တော့သူ့ရဲ့တကယ်ကိုမြန်မာပြည်အတွက်ဟို intellectual contribution ပြီးတော့သူငွေကြီးပါဖို့ကသာတော်တော်လေးကျွန်တော်နားလေတဲ့ခါမှာတအားအော်ဘယ်လိုပြောမလဲဟိုသူ့ရဲ့ရေးပါမှုကတော်တော်လေးရှိတယ်ဗောနော်ပြီးတော့လည်းအတိအကတော့တကယ်တော်လိုင်းရေး theory မှာသွားနိုင်မယ်ကြည့်တာဟုတ် resistance ဆိုရတာလေဆိုတော့ကျွန်တော်ဒီမှာနေတဲ့အချိန်မှာဆိုတော့ဒီမှာဟို panel မြန်မာပြည်အကြောင်းကောင်းကောင်းလုပ်တယ်ကျွန်တော် class မှာလည်းစကားအများအားလာပြောတယ်အဲ့လိုမျိုးဖြစ်တော့ဟိုမြန်မာပြည်ရဲ့ဒီတော်လိုင်းရေးကာလမှာသူ့ရဲ့ resistance တွေကအကျိုးတရားမှုရှိတယ်ရှိတဲ့ဟာကနည်းနည်း highlight လုပ်မယ်ဆိုတော့ညာတစ်ဖြစ်ကျွန်တော်တော်လိုင်းရေးလို့ပြောလိုက်တော့အစိုးရကနေကျွန်တော် comment ပေးပြီးတော့မှတော်လှန်တာမျိုးအဲ့ဒါသူ့ရဲ့စိတ်ဝင်စားမှုသူကတော့တကယ်ကိုဒီကအခြေတော်လှန်ရေးပေါ့ decentralized resistance ဟိုအခုမြန်မာတော်လှန်ရေးဆိုတကယ်ကို decentralized resistance ਨੇ အကောင်းဆုံးတော့အိုးမလို့သူခဏခဏပြောတယ်ဘယ်သူကမှဘယ်သူရဲ့အစိုးရကမှအမိအာဏာပေးတဲ့တော်လှန်ရေးမဟုတ်ဘူးတကယ်ကိုဒီပြည်သူတွေကနေနည်းနည်းအလိုအလောက်ပေါက်ပွားလာတဲ့တော်လှန်ရေးပေါ့နော်ဆိုတော့အဲ့လိုမျိုး theory နဲ့ဒီမှာရေးမှာလည်းမြန်မာပြည်အကြောင်းကိုကျွန်တော်ကောင်းကောင်းပြောတဲ့ခါမှာအကြောင်းသားတချို့ဆိုစီဝင်စားပြီးတော့တို့ရဲ့အော်ပေးပါပါရေးတယ်လို့လည်းအများကြီးရှိတယ်ပေါ့နော
်ဆိုတော့ဒါတော်တော်လေးကြီးမားတဲ့ဆုံးရှုံးမှုပေါ့လေဆိုတော့ဆရာဟိုဒီတိစက်မြင့်တဲ့ကြတဲ့ဘက်ကိုတစ်ချက်ပြန်လှည့်မယ်ဆိုလို့ရှိရင်အခုလက်ရှိမှာကဒီဆရာတို့တိစက်မြင့်တဲ့က online အနေနဲ့လည်းထုတ်တယ်ဒီဆရာဆော့ဆော့ပြောခဲ့တယ်လို့ပဲဒီဟိုစာပေါ့လေဒီဟိုဂျာနယ်စာစာအနေနဲ့လည်းတစ်နှစ်ကိုဟိုထုတ်စူးစမ်းပြီးတော့ထုတ်ဝင်နေတယ်ဆိုတော့အခုလောလောဆယ်ကတော့အင်္ဂလိပ်နဲ့ဗမာနှစ်ဘာသာနဲ့ထုတ်ဝင်နေတာဖတ်ရပါတယ်ဆိုတော့နောက်ပိုင်းမှာရောအခုဒီမြန်မာနိုင်ငံရဲ့ဒီဘယ်လိုခေါ်မလဲတော်လိုင်းရေးမှာကတိုင်းရင်းသားလူမျိုးပေါင်းစုံနဲ့ပါဝင်နေတယ်ဆိုတော့တိုင်းရင်းသားတွေဟိုတခြားဘာသာတွေနဲ့ဆက်ပြီးတော့ဆရာတို့ထုတ်ဖို့အစီအစဉ်မျိုးရှိပါလားချက
်အစီအစဉ်ရှိတယ်အဲ့ဒါဟုတ်တယ်ဟိုကျွန်တော်ဒီ James Scott အသက်ရှင်တော့ကကျွန်တော်ဒီကိုရောက်တဲ့ရေးရောက်တဲ့ချိန်မှာပုံမှန်အဲ့ဒါပြောဖြစ်ကြသေးတယ်လေအော်အစီအစဉ်ရှိတယ်တော်တော်လေးသူကိုယ်တိုင်ကလည်းဒီ ethnic minority language ကိုထည့်ပြီးတော့သုံးပါတာဖြစ်အောင်ပေါ့လေအဲ့လိုသူပြောတယ်ဟိုနည်းနည်းလေးခက်တာကလည်းတိတဲ့အတိုင်းပေါ့လေကျွန်တော် ethnic minority မှာလည်းဘယ်သူရဲ့စကားကိုသွားသုံးရမလဲတော့အဲ့ဒါ conflict ဖြစ်အောင်ပါဆိုတော့အတန်းနိုင်ဆုံးတော့ count ထဲမှာရှိတယ်ဟိုဟိုကောင်းတဲ့အကြံလို့လဲကျွန်တော်တို့ဟိုဟိုအတိမပြုတယ်ဆိုတော့တဖြည်းဖြည်းနဲ့တော့ဟိုဖြစ်လာမယ်လို့တော့ယုံကြည်တာပဲဟုတ်တယ်ကျွန်တော်ဒီစီစဉ်ပါတယ်
အမေရိကန်ပြည်ထောင်စုရဲတပ်ကတူအရှိတောင်အာရှလေ့လာရေးဌာနကကတိကဒေးဗစ်မိုးဖြစ်ပါတယ်ရှင်ဒေါက်တာ James Scott ရဲ့အမွေအနှစ်တွေကိုဆက်လက်ထိန်းသိမ်းပြီးတော့ခေါင်းစဉ်မျိုးစုံနဲ့ဒီတိစက်မြေနှံ့သုတေသနဂျာနယ်ကိုဆက်လက်ထုတ်ဝေသွားမယ်လို့ပြောပါတယ်ရှင်ကျွန်မစုမြန်ပါမှာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့တပြိုင်တည်းထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
သတင်းအကျဉ်းချက်ကိုတင်ပြပါမယ်။ယူကရိန်းကရုရှားစစ်ဆုံးတပ်ဖို့နေနေပြီလို့မျိုးလင်းကြောင်းတနင်္လာနေ့မှာပြည်သက်သမ္မတနဲ့တွေ့ဆုံပြီးတဲ့နောက်အမေရိကန်သမ္မတထရမ့်ကပြောပါတယ်။ယူကရိန်းမှာဥရောပငြိမ်းချမ်းရေးတပ်တွေထားတာကိုရုရှားသမ္မတဗလာဒီမီယာပူတင်ကလက်ခံလိုက်မယ်လို့သူယုံကြည်တယ်လို့လည်းသမ္မတထရမ့်ကခေါင်းဆောင်နှစ်ယောက်အင်ဖြူရောကျင်းပတဲ့ပူရဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မကြာမီရက်သက်ပတ်တွေအတင်ပဋိပက္ခအဆုံးသတ်ပြီးတော့အမေရိကန်ကပေးထားတဲ့ဒေါ်လာဘီလျံ180ကိုမြေရှားတပ်တို့နဲ့ပြန်ပေးမဲ့သဘောတူညီချက်ကိုလက်မှတ်ထိုးဖို့မကြာမီယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီအမေရိကန်ကိုလာလိမ့်မယ်လို့မျိုးလင်းကြောင်းလဲသမ္မတထရမ့်ကပြောပါတယ်။အီရန်ရဲ့ရေနံထွက်ပစ္စည်းတွေရောင်းချပို့ဆောင်ရမှာပါဝင်တဲ့လူ30ကျော်နဲ့တင်မော်တွေကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပိတ်ဆို့အရေးယူလိုက်ပါတယ်။ UAE နဲ့ဟောင်ကောင်ကရေနံပွဲစားတွေအိန္ဒိယနဲ့တရုတ်ရေနံတင်တင်မော်စီမံခန့်ခွဲသူတွေမန်နေဂျာတွေအမျိုးသားအီရန်ရေနံကုမ္ပဏီ NIOC အခြေအကဲနဲ့အီရန်ရေနံဂိတ်များကုမ္ပဏီ IOTC တို့ကိုအရေးယူလိုက်တာပါ။အမေရိကန်ဒေါ်လာတန်းရာပေါင်းများစွာတန်တဲ့ရေနံစိမ်းစီပေါင်းတန်း10ချီပြီးတော့ပိတ်ဆို့အရေးယူလိုက်တဲ့အကြောင်းဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။
နိုင်ငံလုံးဆိုင်ရာစကားဝိုင်းညှိလာခံကိုစီးရီးယားနိုင်ငံမှာတနင်္လာနေ့ကစတင်လိုက်ပါတယ်။အခုအပြောင်းဆိုင်ရာတရားမျှတမှုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေသေးရေးဆွဲရေး institution များပြုပြင်တည်ဆောက်ရေးနဲ့ပုဂ္ဂလိကလွတ်လပ်ခွင့်အရက်ဖက်အဖွဲ့အစည်းများရဲ့အခန်းကဏ္ဍနဲ့တိုင်းပြည်ရဲ့စီးပွားရေးကိုအလုံးယုံဆွေးနွေးပွဲတွေဖြစ်တနင်္လာနေ့နဲ့အင်္ဂါနေ့မှာနေ့ရက်ကြာဆွေးနွေးကြမှာဖြစ်ပါတယ်။တနင်္အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုစံကျော်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့ကျန်းမာရှင်လန်းပါစေရှင်။ VOA Econa ဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။